Welcome to the Voice of America in Burmese.
Mingla ba khmyar. Vio American ta ye 2019 ku ne December 17 yin ni Odong ne mnet phat season rwe go American Pidong su Washington DC myo ro ga ni line to meter 32 line to meter 40 line to meter 48 du ga ni dai yai phan yu na sin nai da lo Vio ye Facebook sa myan na Vio Burmese news ga ba dai yai thauk lwe pe ni ba bi. တော့ရဲမထွန်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာပ
ါမင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းမလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့မြန်မာနိုင်ငံဟာလူမျိုးတုံးတပ်ဖြတ်မှုတားဆီးဆန်ရငါကသဘောတူညီချက်ကိုချုပ်ပေါက်တယ်ဆိုတော့ ICJ နိုင်ငံကတရားရုံးမှာဆွတ်ဆူထားတဲ့အမှုကိုမြန်မာနိုင်ငံဘက်ကဒီကနေ့ခြေပဖို့ရှိပါတယ်အဲဒီလို ICJ အမှုကိုတဟဲမြို့မှာကြားနာဆစ်ဆစ်နေတဲ့အချိန်မှာပဲမြန်မာခေါင်းဆောင်ကိုထောက်ခံတဲ့ဆန္ဒပြပွဲတွေလည်းကျင်းပခဲ့ကြပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုတရားဆွဲဆိုမဲ့ပုံမှန်တွေကိုဒီမိုကရက်ခေါင်းဆောင်တွေကတရားဝင်ကြေညာလိုက်ပါပြီ။ဒီလိုထူးခြားတဲ့သတင်းတွေကိုတော့မှတ်သိကြီးထိုင်နေအတူတင်ပြပေးသွားပါမယ်ခင်ဗျာ
။အခုလိုထိတ်တန့်ရောက်သတင်းတွေအပြီးနားဆင်ရမယ့်သတင်းတော်တစ်ခုမှာ ICJ မှာဂမ်ဘီယာတရားရေးဝန်ကြီးကအင်္ဂါနေ့ကဘယ်လိုလျှောက်လဲခဲ့ပါသလဲ
။ Mr. President, Honorable Judges, this is very much a dispute between the Gambia and Myanmar.
ဒီကိစ္စဟာ genocide convention စာချုပ်အဖွဲ့ဝင်တွေဖြစ်တဲ့ဂမ်ဘီယာနဲ့မြန်မာနိုင်ငံအကြားအငင်းပွားမှုတစ်ခုဖြစ်တယ်လို့ပြောသွားတာပါအပြည့်အစုံကိုမကြခင်မှာနားဆင်ရမှာဖြစ်တယ်လို့ဒီကိစ္စနဲ့ပတ်သက်ပြီးမြန်မာနိုင်ငံအရေးလေလာသူသူတေတတူကိုဆက်သွယ်မေးမြန်းချက် ICJ တရားရုံးအဆောက်အဦအပြင်ဘက်မှာနှစ်ဖက်အဖွဲ့တွေကိုလာရောက်ထောက်ခံဆန္ဒပြသူတွေရဲ့ပြောကြားချက်တွေနဲ့ Rohingya ဒုက္ခသည် Scandalwhite Bangladesh စစ်တပ်ကချမ်းစီကိုခတ်မဲ့သတင်းတွေကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ဒုတိယပိုင်းအစီအစဉ်မှာအပတ်စဉ်ထုတ်လွှင့်နေတဲ့တိုက်ရိုက်လေလိုင်းတဲ့သူယုံကြည်ရာအစီအစဉ်တွေကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ဒီသတင်းတွေမတိုင်မီမှာတော့ဗဒုံနဲ့မနေ့ဘက်နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်းနဲ့မတ်သိန်ထိုက်သူကပြောပြပေးပါတယ်ခင်ဗျာ
မြန်မာနိုင်ငံဟာလူမျိုးတုံးတပ်ဖြတ်မှုတားမြစ်ရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုချုပ်ပေါက်တယ်ဆိုတော့ ICJ နိုင်ငံတကာတရားရုံးမှာတရားစွဲဆိုထားတဲ့အမှုကိုမနေ့ဒီဇင်ဘာ10ရက်နေ့ကစတင်ကြားနာတာမှာဆွဲချက်တင်ထားတဲ့ဂမ်ဘီယာအစိုးရဘက်ကစတင်ထွက်ဆိုခဲ့ပြီးဒီကနေ့ဒီဇင်ဘာ17ရက်နေ့မှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောအောင်ဆန်းစုကြည်ဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ကခုခံခြေပါဖို့ရှိပါတယ်မြန်မာကိုယ်စားလှယ်အဖွဲ့မှာခေါင်းဆောင်ဖြစ်တောအောင်ဆန်းစုကြည်ကတာဝန်ယူပြီးနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနဝန်ကြီးဦးကျော်တင်ဆွေကတွဲဘက်ခေါင်းဆောင်အဖြစ်ပါဝင်ပါတယ်အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ဝန်ကြီးဌာနဝန်ကြီးဦးကျော်တင်ကအခြေခံအဖွဲ့ဝင်ဖြစ်ပါဝင်တယ်လို့တခြားနိုင်ငံတကာရှေ့နေတွေကလည်းဥပဒေအကြံပေးတွေအဖြစ်ပါဝင်ကြပါတယ် ICJ နိုင်ငံတကာတရားရုံးကိုဂမ်ဘီယာနိုင်ငံကဆွဲချက်တင်လျှောက်လွှဲရမှာကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးအဖွဲ့ရဲ့အစည်းအဝေးခန်းစာတွေနဲ့မြန်မာလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရဲ့အထောက်အထားတင်ပြချက်တွေကိုမနေ့ကအဓိကထားကိုးကားသွားခဲ့ပါတယ်ဂမ်ဘီယာနိုင်ငံတရားရုံးဝန်ကြီးအဘူဘကာတန်ဘာဦးကကျန်းနာဘွဲရဲ့ဂမ်ဘီယာနိုင်ငံကိုယ်စားလှယ်အဖွဲ့ကိုစားအဖွင့်လျှောက်ထားချက်ကိုတင်သွင်းလာမှာနာဇီဂျာမနီတွေကျူးလွန်ခဲ့တဲ့လူမျိုးတုံးတပ်ဖြတ်မှုတွေဖြစ်ပွားခဲ့တာ85နှစ်မြောက်အချိန်မှာအလားတူအခြေအနေမျိုးတွေကမ္ဘာကြီးအနေနဲ့ထပ်မံကြုံတွေ့နေရပြီးဒါကိုအခုချိန်ထိဘာမှအရေးမယူနိုင်သေးဘူးလို့ထောက်ပြပြောဆိုသွားခဲ့ပါတယ
်။ရိုဟင်ဂျာတွေပေါ်ကျူးလွန်တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုလူမျိုးတုံးတပ်ဖြတ်မှုအဖြစ်နိုင်ငံတကာတရားရုံး ICJ ကသတ်မှတ်ဖို့တရားလိုအဖြစ်တိုင်ကြားထားတဲ့ဂမ်ဘီယာနိုင်ငံကတိုက်တွန်းသွားပါတယ်။နိုင်ငံတကာမှာတာဝန်ရှိတဲ့အတိုင်ဆောင်ရွက်ခဲ့တဲ့လို့ရအဖြစ်နဲ့လဲဂမ်ဘီယာတရားရုံးဝန်ကြီးအဘူဘေကာထမ်ဘာဒိုက ICJ ကျန်းမာမှုတွေစတင်တဲ့အင်ကာနေကပြောဆိုတာပါ။ဂမ်ဘီယာနိုင်ငံဟာနိုင်ငံတကာမိသားစုဝင်တဦးဖြစ်တဲ့လူမျိုးတုံးတပ်ဖြတ်မှုတားဆီးရေးသဘောတူညီချက်မှာလဲတခြားနိုင်ငံတွေလိုပဲလက်မှတ်ထိုးထားတဲ့တရားမျှတမှုရဖို့အတွက်စစ်အင်အားစီးပွားရေးအင်အားကောင်းစရာမလိုဘူးသဘောတူညီချက်အရသူတို့မှတာဝန်ရှိတဲ့အတိုင်းရည်တည်ဆောင်ရွက်တာပါလို့လည်းပြောဆိုသွားပါတယ်မြန်မာနိုင်ငံမှာရိုဟင်ဂျာတွေပေါ်လူခွင့်ရချိုးဖောက်မှုတွေဟာလူမျိုးတုံးတပ်ဖြတ်မှုဒါစီရေးသဘောတူညီချက်ကိုချိုးဖောက်ရာရောက်ကြောင်းဆွဆွဲချက်နဲ့တရားစွဲဆိုထားတဲ့ဂမ်ဘီယာနိုင်ငံကအင်ကာနစ်ကျန်းနာပွဲပထမနေ့မှာရှောက်လဲချက်တင်သွင်းခဲ့တာပါလူခွင့်ရချိုးဖောက်မှုအတွက်ခုခံခြေပမဲ့မြန်မာနိုင်ငံကကိုယ်စားလှယ်အဖွဲ့ကိုဦးဆောင်တဲ့ဒေါက်ဆန်းစုကြည်အနေနဲ့လည်းအရှိအတိုင်းလက်ခံဖို့လည်းတိုက်တွန်းပါတယ်။သူ့အနေနဲ့လက်မခံမဲ့ဆက်လက်ညှင်းဆန်နေမယ်ဆိုရင်တော့အင်မတန်မှစိတ်ပျက်စရာဖြစ်လိမ့်မယ်။ဒါပေမဲ့လောလောဆယ်တော့ဘာမှမှန်းပြီးတော့မပြောချင်သေးဘူး။မနေ့ဖြန်ပြောမယ့်ဟာကိုစောင့်ကြည့်မှာပါလို့လည်းပြောသွားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာ2019ခုနှစ်တုန်းကလုံခြုံရေးကင်းစခန်းတွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့ အာဆာရိုဟင်ဂျာအစွန်းရောက်အုပ်စုကိုလိုက်လံရှင်းလင်းတဲ့မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့စစ်ဆင်ရေးတွေမှာလူ့ခွင့်ရေးချိုးဖောက်မှုတွေအကြီးအကျယ်ကျူးလွန်ခဲ့ကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကစွပ်စွဲထားကြတာပါရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်လက်ခံမထားတဲ့မြန်မာအစိုးရကတော့နိုင်ငံတကာကစွပ်စွဲနေသလောက်လူ့ခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တာမရှိတဲ့အကြောင်းအစဉ်တစိုက်ညှင်းဆိုထားပါတယ်
မြန်မာနိုင်ငံဟာလူမျိုးရုံးတပ်ဖြတ်မှုကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ Netherlands နိုင်ငံတခိမြို့မှာရှိတဲ့ NCJ နိုင်ငံကတရားရုံးမှာတရားဆွဆွထားတဲ့အမှုကိုကြားနာနေချိန်မှာပဲဒေါအောင်ဆန်းစုကြည်နဲ့မြန်မာကိုယ်စားလှယ်အဖွဲ့ကိုထောက်ခံပြီးဂမ်ဘီယာနိုင်ငံကိုကန့်ကွက်တဲ့ချီတက်ဆန္ဒပြပွဲတစ်ခုနယူးယောက်မြို့ကကုလသမဂ္ဂဆိုင်ရာဂမ်ဘီယာအမြဲတမ်းကိုယ်စားလှယ်အဖွဲ့ရုံးမှာဒီဇင်ဘာ10ရက်မနေ့ကပြုလုပ်ခဲ့ပါတယ်ဒီဆန္ဒပြပွဲကိုနယူးယောက်မြို့မှာရှိတဲ့မြန်မာမိသားစုတွေကဥဆောင်ကျင်းပခဲ့တာဖြစ်ပြီးနယူးယောက်ပြည်နယ်အတွင်းကတခြားမြို့တွေကထောက်ခံသူတွေနဲ့အိန္ဒိယနိုင်ငံကတက်ကြွလှုပ်ရှားသူတွေလည်းပူးပေါင်းပါဝင်ခဲ့ကြပါတယ်။သူတို့အနေနဲ့ဘာကြောင့်ဂမ်ဘီယာအမြဲတမ်းကိုယ်စားလှယ်အဖွဲ့ရုံးရှိမှဆန္ဒပြရတယ်ဆိုတာကိုတော့အိန္ဒိယနိုင်ငံဖော်ဝင်းမြို့ကနေလာရောက်ဆန္ဒပြတဲ့ကိုကျော်တက်ကအခုလိုရှင်းပြပါတယ်။
မဘီသားတွေအားလုံးကကျွန်တော်ဆက်စုချင်းတော်သားလေးရှိတယ်ဆိုတော့ကျွန်တော်သိပေးတယ်ကျွန်တော်ဆန္ဒပြတာပါ။အမှန်တိုင်းပါလို့ဆိုတာအချက်တော့ကျွန်တော်နှစ်ချက်ရှိတာပေါ့နော်။ကျွန်တော်ပြည်တွင်းအခြေအနေရယ်နော်။နောက်တစ်ခါပြည်ပအခြေအနေရယ်ပေါ့နော်။ပြည်တွင်းအခြေအနေမှာတော့နော်ကျွန်တော်တို့နိုင်ငံကအခုတည်းကဒီမိုကရေစီသာပြောတယ်ကျွန်တော်တို့ကအခုတည်းကဒီမိုကရေစီမရသေးပါဘူး။စစ်တပ်ကစစ်တပ်ဒေါအောင်ဆန်းစုကြည်ဦးဆောင်တယ်နော်ကျွန်တော်ပြည်သူဆိုရဆိုတဲ့ပုံသဏ္ဍာန်မှာပဲရှိပါသေးတယ်။အဲ့ဒီခါမှာစစ်တပ်ကလည်းလှုပ်ရှင်လှုပ်မှာပေါ့ဗျာနော်။သူလည်းဖားလိုက်ရှိမှာပေါ့။သို့တော့ဒါတွေကတိုင်းပြည်နဲ့လူမျိုးနဲ့မဆိုင်နိုင်နဲ့နော်။စစ်တပ်ကလူတစုကိုအပြစ်ပေးမယ်အရေးယူမယ်ဆိုရင်တော့ဒါတစ်မျိုးပေါ့ဗျာနော်။ဒါပေမဲ့သို့တော့အခုဟာကနော်တိုင်းပြည်ကိုလည်းကျွန်တော်တို့အခုတိုင်းပြည်လုံးလာပြီးစော်ကားတဲ့အနေထားလို့ကျွန်တော်တို့မြင်နေ။နောက်တစ်ခုကဒီကိစ္စတွေကပြပရဲ့ချူကျော်မှုတစ်ခုလို့ကျွန်တော်တို့ကမြင်နေ။အကြောင်းလဲဆိုတော့ဘင်္ဂလားဒေ့ရှ်ကနေပြီးတော့မြောက်ဒိုးပင်ပေါ်သွားလုပ်တယ်နော်နောက်တစ်ခါ OIC ဆိုတာနော်ဒီမွတ်စလင်နိုင်ငံတွေနော်စုထားတယ်နော်မွတ်စလင်နိုင်ငံတွေကနေပြီးတော့မှငွေပေးပြီးတော့မှကမ်ဘီယာကိုအခုအဲ့လိုမျိုးနော်ဟိုပတ်စံပေးပြီးတော့နော်ဒါကကျွန်တော်တို့နိုင်ငံကဒါတရားဆွဲခိုင်းနေဆိုတော့ဒါကြီးကိုကျွန်တော်တို့လုံးဝလက်မခံနိုင်ပါဘူးနော်ဆိုတော့ဒါကကျွန်တော်တို့တရားချင်းမတရားချင်းဆိုတဲ့အပေါ်မှာနှစ်ချက်ကိုကျွန်တော်ရှင်းပြတာပါ
ဆန္ဒပြသူတွေထုတ်ပြန်တဲ့ကန့်ကွက်စာကိုတော့ကမ်ဘီယာအမြဲတမ်းကိုယ်စားလှယ်အဖွဲ့ရုံးကတာဝန်ရှိသူကလာယူသွားတယ်လို့ဆိုပါကိုကျော်တက်ကပြောပါတယ်ဒီကနေ့နယူးယောက်မြို့မှာလုပ်တဲ့ဆန္ဒပြပွဲကိုတော့အမေရိကန်မှာရှိနေတဲ့မြန်မာမိသားစုအတန်းဝိုင်းကလူပေါင်း50လောက်တက်ရောက်ခဲ့တယ်လို့ဆိုပါတယ် NCJ နိုင်ငံတကာတရားရုံးမှာမြန်မာကိုစားအမှုကိုရင်ဆိုင်နေတဲ့ဒေါအောင်ဆန်းစုကြည်ကိုထောက်ခံတဲ့လူလူချစ်တဲ့ပွဲတွေကိုနယ်သာလန်နိုင်ငံတခိမြို့မှာနေမကပဲမြန်မာနိုင်ငံအတွင်းမှာရောပြည်ပနိုင်ငံတွေမှာပါဒီဇင်ဘာ9ရက်နေ့ကလေးကပြုလုပ်လာနေခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာဆိုးရွားလာတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့အချင်းပြက်ချဆမှုတွေအတွေ့တာဝန်ရှိတယ်ဆိုပြီးတမတော်ကာကွယ်ရေးဦးစီးချုပ်နဲ့ဒုတိယတမတော်ကာကွယ်ရေးဦးစီးချုပ်အပါအဝင်တမတော်အရာရှိကြီး၄ဦးကိုအမေရိကန်ဗန်ဒါရေးဝန်ကြီးဌာနကတန်းခတ်ရေးရှုလိုက်ပါတယ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဒုတိယဗိုလ်ချုပ်မှူးကြီးဆိုဝင်အမှတ်96ချေလင်းတက်မှမှူးဗိုလ်ချုပ်တန်းဦးနဲ့အမှတ်33ချေလင်းတက်မှမှူးဗိုလ်ချုပ်အောင်အောင်တို့ဟာရခိုင်ပြည်နယ်နဲ့တခြားတိုင်းရင်းသားဒေသတွေကလူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိတယ်ဆိုပြီး Global Mekinsky Human Rights Accountability Act လို့ခေါ်တဲ့ကမ္ဘာလုံးဆိုင်ရာလူခွင့်ရေးချိုးဖောက်မှုဥပဒေအရဒီဇင်ဘာလ10ရက်နိုင်ငံတကာလူခွင့်ရေးနေ့မှာတန်းခတ်ရေးရှိမှုတွေချမှတ်လိုက်တာဖြစ်ပါတယ်မြန်မာစစ်တပ်ဟာရခိုင်ကချင်နဲ့ရှမ်းပြည်နယ်အပါအဝင်မြန်မာနိုင်ငံတဝက်မှာရှိတဲ့တိုင်းရင်းသားလူမျိုးစုတွေအပေါ်ဆိုးရွားတဲ့လူခွေရေးချိုးဖောက်မှုတွေကျူးလွန်ခဲ့တဲ့အတွက်အခုလိုဒဏ်ခတ်ရေးယူမှုချက်မှတ်လိုက်ခြင်းဖြစ်ကြောင်းအမေရိကန်ဗန္ဓာရေးဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာတည်ထက်ခိုင်မြဲပြီးငြိမ်းချမ်းသာယာဝပြောတဲ့ဒီမိုကရေစီစနစ်ပေါ်ထွန်းလာရေးအတွက်တမရော့အနေနဲ့အဲ့ဒီကျူးလွန်မှုတွေနဲ့ကျူးလွန်ထားသူတွေကိုအပြစ်ပေးအရေးမယူဘဲထားတာကိုရက်တက်မှုလိုအပ်ကြောင်းလဲကြေညာချက်မှာဖော်ပြထားပါတယ
် VOA American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်ဒိုမီတာ32 kHz 933လိုက်ဒိုမီတာ40 kHz 9689လိုက်ဒိုမီတာ48 kHz 6153နဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုတရားဆွဲဆိုမဲ့ပုံမှန်တွေကိုအလွတ်တော်ဒီမိုကရက်ခေါင်းဆောင်တွေကအင်္ဂါနေ့မှာကြီးညာလိုက်တာမှာသမ္မတအနေနဲ့ပုဂ္ဂိုလ်ရေးရနိုင်ငံရေးအမြတ်ထွက်ဖို့အာဏာကိုအလွယ်သုံးစားလုပ်ခဲ့တယ်ဆိုတာနဲ့ ကွန်ကရစ်လွှတ်တော်ရဲ့တရားရေးလုပ်ငန်းတွေကိုချိုးဖောက်ခဲ့တဲ့ဆိုတဲ့ဆွဲချက်နှစ်ချက်ကိုတရားဝင်ထုတ်ပြန်ကြေညာလိုက်ပါတယ်။ဒါဟာအမေရိကန်ပြည်ထောင်စုစတင်တည်ရှိခဲ့တဲ့နှစ်ပေါင်း243နှစ်တာကာလအတွင်းတာဝန်ထမ်းဆောင်နေစေသမ္မတတဦးကို၄ချိန်မြောက်တရားစွဲဆိုဖို့အကြောင်းဖန်လာတာဖြစ်ပါတယ်။ဒါပေမဲ့သမ္မတထရမ့်ကိုယာတုကဖယ်ရှားရေးဖို့ဆိုတဲ့ကိစ္စကတော့ဖြစ်နိုင်ချေနည်းနေပါသေးတယ်။သမ္မတကိုတရားစွဲရေးလှုပ်ဆောင်နေတဲ့အဖွဲ့ကိုဦးဆောင်တဲ့အောက်လွှတ်တော်ဥပဒေရေးရာကော်မတီဥက္ကဋ္ဌဂျယ်ရက်နက်ဒလာကသမ္မတဟာသူ့အနေနဲ့ဥပဒေအထက်မှာရှိတယ်လို့ယူဆနေကြောင်းပြောပါတယ်။သမ္မတထရန့်ကတော့သူ့အနေနဲ့အမအယွင်းတစုံတရာမလုပ်ခဲ့ဘူးလို့ပြောပါတယ်
။2016အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းဒေါ်နယ်ထရန့်ရဲ့ရွေးကောက်ပွဲစည်းဝေးအဖွဲ့နဲ့ရုရှားကြားပတ်သက်ဆက်နွယ်မှုတွေကိုပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ကစပီးစုံစမ်းစစ်ဆေးခဲ့တာမှာနိုင်ငံရေးအရာဖက်လိုက်ခဲ့တဲ့အထောက်အထားမတွေ့ဘူးလို့တရားရစ်ဌာနရဲ့လွတ်လပ်တဲ့စုံစမ်းရေးမှူးချုပ်ကပြောဆိုပြီးနောက်တနေ့အင်္ဂါနေ့မှာပဲ FBI ညွှန်ကြားရေးမှူးခရစ်စတိုဖာဝေးကိုသမ္မတဒေါ်နယ်ထရန့်ကဝေဖန်လိုက်ပါတယ် FBI ရဲ့စုံစမ်းစစ်ဆေးမှုဟာတင့်လျော်တဲ့အခြေခံအကြောင်းနဲ့လုတ်ပိုင်ခွင့်အနေနဲ့ပြုလုပ်ခဲ့တာဖြစ်ကြောင်းစုံစမ်းရေးမှူးချုပ်ကတွေ့ခဲ့တယ်လို့ FBI ညွှန်ကြားရေးမှူးက ABC ရုပ်သံကိုတနင်္လာနေ့တွေ့ဆုံမေးမြန်းခန်းမှာပြောတာပါဒါပေမဲ့စုံစမ်းစစ်ဆေးမှုအတွင်းမှာတော့ FBI ဘက်ကမှားယွင်းခဲ့တာတွေလည်းအများကြီးရှိတာကိုတွေ့ခဲ့တယ်လို့သူကထပ်လောင်းပြောပါတယ
်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေးရိုတို့နှစ်ဦးဟာရုရှားနိုင်ငံသားရေးဝန်ကြီးဆာဂျီလာဖရွန်နဲ့ဒီကနေ့ဝါရှင်တန် DC မြို့မှာတွေ့ဆုံခဲ့ကြပြီးနျူကလ িয়ার အင်အားကြီးနှစ်နိုင်ငံအကြားနောက်ဆုံးကြံရှိနေသေးတဲ့လက်နက်ထိန်းချုပ်ရေးဆိုင်ရာသဘောတူညီချက်ကိုတက်တန်းတိုးဖို့ကိစ္စဆွေးနွေးကြမယ်လို့ဆိုပါတယ်ဒီမိုကရက်တီကသမ္မတကိုတရားစွဲဆိုရေးကိစ္စတရားဝင်ကြေညာတဲ့နေ့မှာပြုလုပ်တဲ့ဒီတွေ့ဆုံမှုအတွင်းမြို့သားလူညိုရင်းနဲ့ရွေးကောက်ပွဲဆိုင်ရာလူညိုရင်းကိစ္စရပ်တွေကိုလည်းဆွေးနွေးကြမယ်လို့အင်ဗျူတော်ပြောခွင့်ရဟိုဂန်ဂစ်လီက Fox CY သတင်းဌာနကိုပြောကြားခဲ့ပါတယ်
အမေရိကန်သမ္မတအင်ဘူရိုနဲ့ညှိနှိုင်းပြင်ဆင်ထားတဲ့မြောက်အမေရိကကုန်သွယ်ရေးသဘောတူညီချက်ကိုအောက်လွှတ်တော်ဥက္ကဋ္ဌနန်စီဘလိုစီကအင်ကာနီမှထောက်ခံလိုက်ပါတယ်။အခုပြင်ဆင်ထားတဲ့မြောက်အမေရိကသဘောတူညီချက်ဟာဆိုရင်မူရင်းသဘောတူညီချက်ထက်ရောနောက်အင်ဘူရိုကပထမဆုံးအဆိုပြုခဲ့တဲ့သဘောတူညီချက်ထက်ရောထူးခြားတဲ့တိုးတက်မှုတွေရှိတယ်လို့အောက်လွှတ်တော်ဥက္ကဋ္ဌဘလိုစီကကြေညာတာပါ။ NAFTA တဲ့ပို့ပြီးတော့ကောက်မှွန်တဲ့ကုန်သွယ်ရေးသဘောတူညီချက်ဖြစ်တဲ့ဆိုတဲ့အပေါ်မှာတော့မေးခွန်းထုတ်စရာမရှိဘူးလို့ဒီကုန်သွယ်ရေးသဘောတူညီချက်ကိုကြေညာတဲ့လွှတ်တော်သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာဖြစ်ပါတယ
်ဗိုလ်ဦးနဲ့မနဲ့ထိတ်တန်းရအောင်မြန်မာနဲ့နိုင်ငံသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့တာပါဆက်လက်ပြီးသတင်းလွှာတွေကိုဇက်တိုက်နှาศင်ကြရပါမယ်မြန်မာနိုင်ငံဟာရိုဟင်ဂျာရေပေါ်လူမျိုးတုံးတပ်ဖြတ်မှုကျူးလွန်တဲ့ဆူရဲဆဆွဲချက်တွေကိုဂမ်ဘီယာနိုင်ငံကအင်ကာနေမှာအပြည်ပြည်ဆိုင်ရာတရားရုံး ICJ မှာရှောက်လဲထွက်ဆိုခဲ့တယ်ဆိုတာသောတာရှင်တွေတီးပြီးကောင်းတီးပြီးဖြစ်ပါလိမ့်မယ်ရိုဟင်ဂျာရေပေါ်ဆက်ဆုပ်ပွဲချေမှုန်းမှုတွေရှိတယ်လို့ဆိုရဲဂမ်ဘီယာတရားရေးဝန်ကြီးနဲ့ရှေ့နေကြဦးဆောင်တဲ့ကုစလဲအဖွဲ့ကဘာတွေပြောခဲ့ပါသလဲတရားရုံးထွက်ဆိုမှုတချို့ကိုမတ်တင်ကြီးထိုက်စုစည်းတင်ပြပေးထားပါတယ်ခင်ဗျာ
ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာရေအပေါ်မျိုးရုံးတပ်ဖြတ်မှုလုပ်ရက်တွေလို့ဆိုပြီးကုလသမဂ္ဂ OIC တို့လိုအဖွဲ့တွေရဲ့အစင်ခန်းစာရီကိုကိုးကားပြီးဂမ်ဘီယာကိုယ်စားလှယ်အဖွဲ့ရဲ့ခေါင်းဆောင်တရားရေးဝန်ကြီးနဲ့ရှင်နေချုပ်အဘူဘာကာမာရီထမ်ပါဒိုးကတရားသူကြီးအဖွဲ့ကိုအခုလိုထွက်ဆိုပါတယ
် Reports from various credible international organizations including the United Nations
ကုလသမဂ္ဂနဲ့အစ္စလာမ်ဘူပေါင်းဆောင်ရေးအဖွဲ့ OIC အပါအဝင်ယုံကြည်စိတ်ချရတဲ့နိုင်ငံတကာအဖွဲ့အစည်းအတော်များများရဲ့အစည်းအဝေးတွေကြောင့်မြန်မာနိုင်ငံရဲ့လူမျိုးတွန်းတက်ဖြတ်မှုလုပ်ရကြောင်းထောင်ထဲကြီးတဲ့လူတွေတည်ဆုံခဲ့ရပြီးဒုက္ခသည်တွေအစုလိုက်အပြုံလိုက်ထွက်ပြေးခဲ့ရတယ်လို့ဖော်ပြကြပါတယ်။ဒီအရေးအတွက်ဟာဆိုရင်တိတ်ပြီးများတဲ့စင်းစရာအချက်လက်တွေမဟုတ်ပါဘူး။နံပါတ်တစ်ခုချင်းစီဟာတကယ်လူတွေကိုကိုးစားပြုနေပါတယ
်။မျိုးတွန်းတက်ဖြတ်မှုကျူးလွန်တယ်လို့မြန်မာကိုဆွဆွဲတဲ့ဂမ်ဘီယာကအမှုဖွင့်ရတဲ့အကြောင်းရင်းကိုလည်းသူကအခုလိုဆက်ပြီးတင်သွင်းပါတယ
် Mr. President, Honorable Judges, This is very much a dispute between the Gambia and Myanmar.
တဘာဝတိကြီးနဲ့လေးစားအပ်တဲ့တရားသူကြီးများခင်ဗျာအခုပြဿနာဟာဂမ်ဘီယာနဲ့မြန်မာနိုင်ငံအကြားငြင်းပွားမှုဖြစ်ပါတယ်ရိုဟင်ဂျာတွေရဲ့အခွင့်အရေးတသက်ကိုပဲအကာအကွယ်ပေးဖို့ကျွန်တော်တို့ကြိုးစားတာမဟုတ်ဘဲကျွန်တော်တို့ကိုယ်တိုင်ရဲ့အခွင့်အရေးကိုပါအကာအကွယ်ဖို့ကြိုးစားတာပါမြန်မာနိုင်ငံသဘောတူထားတဲ့လူမျိုးတုံးတက်ဖြတ်မှုဆိုင်ရာနိုင်ငံတကာသဘောတူညီချက်ထဲပါလူမျိုးတုံးတက်ဖြတ်မှုမကျူးလွန်ဘူးနဲ့ဖြစ်အောင်လှုံ့ဆော်တာမျိုးတွေမလုပ်ဖို့သဘောတူညီချက်အရအကျုံးဝင်သူအားလုံးကိုအကောက်ွယ်ပေးနိုင်ဖို့ကြိုးစားနေတာပါလူမျိုးတုံးတက်ဖြတ်မှုကိုကောက်ွယ်ဖို့နဲ့ကျူးလွန်သူတွေကိုအပြစ်ပေးဖို့ဖြစ်ပါတယ
်ရ ရိုဟင်ဂျာတွေအပေါ်မျိုးရုံးတပြတ်မှုတွေကျူးလွန်နေလူမျိုးရုံးရှင်လင်းရေးဆက်လက်ဖြစ်နေတယ်ဆိုတာတွေကိုဂမ်ဘီယာကိုယ်စားလှယ်အဖွဲ့ကတင်သွင်းတဲ့အထက်မှာ Facebook Twitter လူမှုကွန်ရက်တွေမှာရိုဟင်ဂျာမုန်တီးရေးအစ္စလာမ်မုန်တီးရေးခွဲခြားမှုတွေကိုလည်းခြံလှန့်မထားပါဘူးဂမ်ဘီယာကိုယ်စားလှယ်အဖွဲ့ဘက်ကရှင့်နေပီယန်အက်ဟဗန်ကအခုလိုရှောက်ထားပါတယ
် The genocidal acts against them have been a long time in the making
သူတို့ဘော်လူမျိုးတုံးတပ်ဖြတ်မှုကျူးလွန်ဖို့လောက်ရက်တွေကိုအချိန်အတော်ကြာကလေးကတွေ့ရပါတယ်အမုန်းပွားစေတဲ့အစိတ်အတော့ဖြစ်စေတဲ့ရေးသားချက်တွေကို Facebook နဲ့ Twitter တွေမှာတွေ့ရပြီးမြန်မာတွေကသူတို့ကိုတရားမဝင်ဝင်လာတဲ့ဘင်္ဂါလီတွေအကြမ်းဖက်သမားတွေဂျီဟတ်အကြမ်းဖက်သမားတွေလောက်ကောင်တွေခွေးတွေစသဖြင့်ရေးသလိုမွတ်စလင်တွေရဲ့ကျူးကျော်မှုဟာမြန်မာနိုင်ငံရဲ့လူမျိုးရေးတန့်စင်မှုကိုအကြီးအကျယ်ချင်းချောက်နေပြီဆိုတဲ့ရေးသားချက်တွေမျိုးလည်းအများကြီးရှိနေပါတယ
်ရှခိုင်းမြောက်ပိုင်းနေမြေရှင်းလင်းရေးတွေမှာလူတိုင်းကိုပြစ်မှတ်ထားခဲ့တာလို့လဲဂမ်ဘီယာကိုယ်စားလှယ်အဖွဲ့ရဲ့ရှင်းနေအက်ဟဗန်ကဆွဆွဲပါတယ
် The UN mission observed that there was not the least effort to make any distinction between RSA fighters and civilians
တက္ကရီသမားနဲ့အရတားခွဲခြားတာမျိုးဒါမှမဟုတ်လဲစီရေးရီမန်းကျက်တတ်တမမဖြစ်အောင်လုပ်တာမျိုးအရေးပေါ်ချင်းချောက်မှုအဖြစ်တတ်မှတ်ရှင်းလင်းတာမျိုးလောက်တော့မှမလုပ်ခဲ့ဘူးဆိုတာကိုကုလသမဂ္ဂမစ်ရှင်ကလေ့လာတွေ့ရှိခဲ့ပါတယ်အလုံးကပြစ်မှတ်ဖြစ်ခဲ့ပါတယ်ဘယ်သူမှမလုံခြုံပါဘူးမိခင်တွေဝန်ကြီးစားကလေးတွေကိုဝန်ဆောင်အမျိုးသမီးတွေအသက်ကြီးသူနဲ့မကြမ်းမာသူတွေအလုံးဟာရက်ဆက်တဲ့ချိန်မိုးမှုမှာတားကောင်နေဖြစ်ခဲ့ရပါတယ်အမျိုးသမီးတွေနဲ့မိန်းကလေးတွေကိုတော့မရင်ကျင်တာအုပ်စုလိုက်မရင်ကျင်တာနဲ့တခြားသောလိမ္မာဆိုင်ရာအကြမ်းဖက်မှုတွေအတွက်ပြစ်မှတ်ထားလုဆောင်တယ်လို့ပဲကလေးတွေအပေါ်မှာလည်းပြစ်မှတ်ထားနေတာဟာဆိုရင်တုံလုံးခြောက်ခြားစရာဖြစ်ပါတယ်
နောက်ရခိုင်မြောက်ပိုင်းပြည်ပခါအတွင်းစစ်တပ်ရဲ့ရရဆက်ဆက်တပ်ဖြတ်မှုတွေဆိုပြီးဒုက္ခသည်တွေရဲ့ထွက်ဆိုချက်တွေကိုကိုးကားပြီးဂမ်ဘီယာကိုယ်စားလှယ်ရှင့်နေနောက်တူဖြစ်တဲ့အန်ဒရူးလိုဝန်စတိုင်ကရုံးတော်ရှေ့မှောင်မှာအခုလိုနှုတ်နဲ့ထွက်ဆိုပါတယ
် They separated women and children from the men and systematically killed the men
မျိုးသမီးနဲ့ကလေးငယ်တွေကိုမျိုးသားတွေနဲ့တီးခြားခွဲထားပါတယ်နောက်မျိုးသားတွေကိုစနစ်ကျတပ်ပါတယ်ကိုတွေ့ကြုံသူတူပြောပြကြရတော့ကြီးစံမိုးယူရနေတယ်လို့တနက်နဲ့ပြစ်ခတ်တာလို့ဆိုပါတယ်စစ်သားတွေကအမျိုးသားတွေကိုတူးချင်းတပ်ဖြတ်တဲ့ဒုတိယကြော့မှာတော့ပြစ်ခတ်တာနေတော့ပါတယ်မျိုးသားတယောက်ချင်းစီကိုချိန်ပြီးတနက်နဲ့ပြစ်ခဲ့တာပါကြီးတင့်တရားရထားသူတွေကိုစစ်သားတွေကဓာရှိတွေနဲ့တပ်ဖြတ်ပါတယ်နောက်တော့တပ်မတော်ဘက်ကမျိုးသမီးနဲ့ကလေးတွေဘက်ကိုလှည့်လာပါတယ်ကလေးငယ်တချို့ပြစ်ခတ်ခံရပါတယ်တခြားကလေးတွေကိုတော့မိဘုံနဲ့ပြစ်ထည့်ပါတယ်မိဂရီစီကကလေးတွေကိုစစ်သားတွေကလူယူပြီးမြစ်ထဲကိုဘယ်လိုပြစ်ချခဲ့တယ်လဲဆိုတာကိုလည်းမျက်မြင်တွေ့သူတူကပြောပါတယ်။နိုးတိုက်အရွယ်ကလေးငယ်ကိုဓားနဲ့မုန်းခဲ့တာကိုလည်းပြောပြပါတယ်။နောက်ထွက်ပြေးဖို့ကြိုးစားတဲ့စနစ်အရွယ်ယောက်ျားလေးတူကိုလည်းစစ်သားတွေကဓားနဲ့ထိုးခဲ့တယ်လို့လည်းပြောပြပါတယ်။အသက်ရှင်လွန်မြောက်လာသူမျိုးသမီးတူကတော့သူ့ရဲ့ကလေးခုနှစ်ယောက်လုံးအသက်ခံရတယ်လို့အဖွဲ့ကပြောပြပါတယ်
။မြန်မာနိုင်ငံဟာရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတာကိုလည်းဂမ်ဘီယာဘက်ကအလေးထားပြီးထောက်ပြပါတယ်။လူမျိုးရုံးတပ်ဖြတ်မှုကျူးလွန်တဲ့ဆက်လက်ဖြစ်မဲ့အလားအလာတွေရှိတာကြောင့် ICJ မှာတရားရင်ဆိုင်နေစဉ်ကာလအတွင်းဒီလိုရက်တွေကိုတားဆီးထားနိုင်ဖို့အတွက်ယာယီဆောင်ရွက်ချက်တွေရုံးတော်ကချက်မှတ်ပေးဖို့ဂမ်ဘီယာကပန်ကြားထားတာပါအင်ကာနေကျန်းနာပွဲမှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့လဲတက်ရောက်နားထောင်ပါတယ်ပုတ်ထူးနေမှာတော့မြန်မာဘက်ကအမှုနဲ့ပတ်သက်ပြီးပထမအကြိမ်ထွက်ဆိုမှာဖြစ်ပါတယ်
။မတ်တင်ကြီးတိုက်တင်ပြသွားကြတာပါ။ ICJ အပြည်ပြည်ဆိုင်ရာတရားရုံးမှအင်ကာနေကဂမ်ဘီယာနိုင်ငံရဲ့တင်ပြလျှောက်လဲချက်တွေထဲမှာမြန်မာနိုင်ငံမှာနေထိုင်တဲ့ရိုဟင်ဂျာအတိုင်းဝမ်ပေါ်စစ်တပ်ကရဲဆက်ဆက်ဘလောက်ထိကျူးလွန်ခဲ့တယ်လဲ။အကာအကွယ်ပေးဖို့ဘလောက်ထိပြက်ကွက်ခဲ့တယ်လဲဆိုရဲအထောက်အထားတွေနဲ့အဓိကတင်ပြသွားကြတာဖြစ်ပါတယ်။ဒါကြောင့်နိုင်ငံရဲ့အကျိုးစီးပွားကိုကာကွယ်ဖို့ ICJ တရားဥပဒေမှာဥဆောင်ခုခံခြေပမယ်ဆိုတော့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ရဲ့ထုတ်ပြန်ကြေညာချက်ဟာစစ်တပ်ရဲ့ပြစ်မှုကျူးလွန်မှုတွေကိုကာကွယ်ဖို့လားဆိုတဲ့မေးခွန်းတွေလည်းထွက်ပေါ်လာခဲ့ပါတယ်။ဒီမှုကိုစောင့်ကြည့်လေ့လာနေတဲ့ George Washington တက္ကသိုလ်ကမြန်မာရေးလေ့လာသူနိုင်ငံရေးရပမောက်က Christina Finko မဲ့အင်ဂျင်နီယာဆက်သွယ်မေးမြန်းရမှာသူကအခုလိုစတင်ပြောဆိုခဲ့ပါတယ်ခင်ဗျာ။
The Gambia's claims are powerful because they're based on the UN independent international
Gambia နိုင်ငံဘက်ကရှောက်လဲတင်ပြချက်တွေဟာဥပဒေကြောင့်အရာအလွန်ကိုအားကောင်းပါတယ်။ကုလသမဂ္ဂအချက်လက်ရှာဖွေရေးမစ်ရှင် FFM ရဲ့အစဉ်ကန်စားပါတွေ့ရှိချက်တွေကိုအခြေခံပြီးဇွဲချက်တွေကိုတိစောက်ထားတာဖြစ်ပါတယ်။ FFM မစ်ရှင်ကို နိုင်ငံတကာကလေးစားရတဲ့လူခွင့်ရေးဆန္ဒကျွမ်းကျင်သူတွေကဥဆောင်ခဲ့တာဖြစ်ပါတယ်။သူတို့ဥဆောင်လမ်းညွှန်မှုနဲ့လူပေါင်းထောင်နဲ့ချီကိုမေးမြန်းစုံစမ်းထားတာဖြစ်ပါတယ်။ဒါ့အပြင်မစ်ရှင်အနေနဲ့ဂျူရုခနေရိုက်ကူးထားတဲ့ဓာတ်ပုံတွေအပါအဝင်မျက်မြင်ထောက်ထားကြေကြေပြန့်ပြန့်နဲ့အသေးအချာကိုလေ့လာသုံးသပ်ထားပါတယ်။ဒါ့အပြင် ICJ နိုင်ငံတကာတရားရုံးအနေနဲ့အမှုကိုဘာကြောင့်ကင်တွယ်စီရင်သင့်တယ်လဲဆိုတဲ့အချက်ကိုလည်းဂမ်ဘီယာဘက်ကအခိုင်အမာတင်းပြခဲ့ပါတယ်ရိုဟင်ဂျာအရက်သားတွေအပေါ်ကျူးလွန်တဲ့ဆိုးရွားလာတဲ့ညှဉ်းပန်းနှိပ်စက်မှုတွေအတွေ့တာဝန်ရှိသူတဦးတယောက်ကိုမှမြန်မာအစိုးရဘက်ကအရေးယူအပြစ်ပေးခြင်းမရှိခဲ့ပါဘူးဒါ့အပြင်နောက်ထပ်လူမျိုးတုံးတပ်ဖြတ်မှုကျူးလွန်မှုတွေမဖြစ်အောင်ကာကွယ်ဖို့လဲအစိုးရဘက်ကဘာမှမလုပ်ခဲ့ပါဘူးရိုဟင်ဂျာအတိုင်းဝိုင်းကိုလည်းပြည်ရင်းကဒုက္ခသည်စခန်းတွေမှာပိတ်လောင်ထားခဲ့တဲ့အပြင်ရွာဒီမှာရှိနေတဲ့ရိုဟင်ဂျာတွေကိုလည်းတောလာခွင့်တွေကိုကန့်သက်ပိတ်ပင်ထားခဲ့တာပါနောက်တစ်ချက်ရှိပါသေးတယ်မြန်မာအစိုးရအဆက်ဆက်အနေနဲ့2012ခုနှစ်ကတည်းကကိုပိုင်စုံစမ်းရေးကော်မရှင်ပေါင်း၈ခုကိုဖွဲ့စည်းခဲ့ပေမဲ့ဒီကော်မရှင်အားလုံးရဲ့အစဉ်ခန်းစာတွေထဲမှာလူခွင့်ရေးချိုးဖောက်ကျူးလွန်မှုတွေမရှိခဲ့ဘူးလို့ပဲတင်ပြထားခဲ့တာဖြစ်ပါတယ်ဒါကြောင့်ဒီလိုဆိုးရွားလာတဲ့ပြစ်မှုကျူးလွန်မှုတွေအတွေ့အရေးယူအပြစ်ပေးနိုင်ရေးသူတို့အနေနဲ့ ICJ နိုင်ငံတကာတရားရုံးကိုတင်ပြဖို့လိုအပ်ခဲ့တာဖြစ်တယ်လို့ဂမ်ဘီယာကရှောက်လှဲခဲ့တာဖြစ်ပါတယ
်အဲ့တော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်က ICJ တရားရုံးမှာသူကိုယ်တိုင်ဦးဆောင်ပြီးခုခံခြေပတာဟာနိုင်ငံတော်ရဲ့အကျိုးစီးပွားကိုကာကွယ်ဖို့အတွက်ဖြစ်တယ်လို့ထုတ်ပြန်ကြေညာထားတာဖြစ်ပါတယ်ဒါပေမဲ့ဂမ်ဘီယာဘက်ကတင်ပြလျှောက်လဲချက်ထဲမှာတော့မြန်မာစစ်တပ်ကနိုင်ငံထဲမှာရှိနေတဲ့လူတိုင်းဝိုင်းတစုအပေါ်ဘလောက်ထိနှင်းပန်းနှိပ်စက်ခဲ့တယ်လဲဆိုတာတွေကိုပဲတင်ပြခဲ့တာဖြစ်ပါတယ်အဲ့တော့ဒေါအောင်ဆန်းစုကြည်ပြောတဲ့နိုင်ငံတော်အကျိုးစီးပွားဆိုတဲ့အဓိပ္ပာယ်ကိုပမော့ခဖင့်အနေနဲ့ဘယ်လိုနားလည်ပါလဲရှင
် It's not clear how the government of Myanmar sees the country's national interests in this instance.
ဟုတ်ပါတယ်။အခုလို ICJ တရားရုံးမှာအမှုရင်ဆိုင်ရတဲ့ကိစ္စကိုနိုင်ငံရဲ့အကျိုးစီးပွားအဖြစ်မြန်မာအစိုးရဘယ်လိုခံယူထားတယ်လဲဆိုတဲ့အပေါ်မှာတိတ်ပြီးရှင်းရှင်းလင်းလင်းမရှိပါဘူး။နိုင်ငံတိုင်းကိုယ်နိုင်ငံရဲ့အချုပ်အခြာအာဏာကိုကာကွယ်လိုချင်တာပါ။ဒါပေမဲ့အခုအမှုကိစ္စကနိုင်ငံခြားတိုင်းတစ်ပါးကနေကျူးကျော်ဝင်ရောက်တာမျိုးမဟုတ်ပါဘူးမြန်မာနိုင်ငံမှာနေထိုင်တဲ့အရက်သားတွေအပေါ်တမရော်နဲ့အစိုးရရဲ့အပြုအမူလုပ်ရပဲဖြစ်ပါတယ်တမရော်အနေနဲ့အာဆာရဲ့တိုက်ခိုက်မှုကိုတုံ့ပြန်နှိမ်နှင်းခွင့်ရှိပါတယ်ဒါပေမဲ့ဒီလိုနှိမ်နှင်းမှုမှာကလေးတွေမွေးကင်းစာကလေးတွေကိုတတ်ဖြတ်တဲ့အထိအမျိုးသမီးနဲ့မိန်းကလေးတွေအပေါ်ရက်ဆက်တဲ့လိမ်ပိုင်းဆိုင်ရာအကြမ်းဖက်စော်ကားမှုအထိကျူးလွန်ဖို့မပါဝင်ပါဘူးဒါအပြင်နိုင်ငံတော်ဘက်ကလည်းလူအတိုင်းဝိုင်းတစုအပေါ်အမုန်းစကားပွားများမှုတွေပြန့်ပွားအောင်ခွင့်မပြုသင့်တယ်လို့လူခွင့်ရေးစုံစမ်းစစ်ဆေးသူတွေကလည်းတွားရောက်စစ်ဆေးခွင့်ပြုတင်ပြီးရိုဟင်ဂျာအတိုင်းဝိုင်းကိုထောက်ပံ့နေတဲ့စစ်နက်ရိတ်ခါနဲ့အကူအညီတွေကိုဖျက်တောက်တဲ့အနေနဲ့လူသားချင်းစာနာမှုကူညီရေးအဖွဲ့တွေကိုတားဆီးပိတ်ပင်တာမျိုးမလုပ်သင့်ပါဘူးဗုဒ္ဓဟူးနေ့မှာရှောက်လဲတင်ပြမယ်မြန်မာဘက်ကဥပဒေပညာရှင်တွေဘက်ကနိုင်ငံတော်အကျိုးစီးပွားကိုဘယ်လိုပုံဖော်မလဲဆိုတာကိုကျမတို့စောင့်ကြည့်ရမှာပါ
မနေ့က ICJ တရားရုံးမှာစတင်ကြားနာတဲ့ပွဲကိုတက်ရောက်လာတဲ့ဒေါအောင်ဆန်းစုကြည်ဟာတရားသူကြီးတွေရဲ့ရှေ့မှောက်မြန်မာနိုင်ငံကိုယ်စားလှယ်တွေအတွက်ပေးထားတဲ့နေရာထိတ်ဆုံးမှာထိုင်ပြီးဂမ်ဘီယာဘက်ကတင်ပြချက်တွေကိုဂယူးတဆိုင်နားထောင်နေခဲ့တာတွေ့ရပါတယ်ဒီကနေ့ဗုဒ္ဓဘုနေ့မှာတော့မြန်မာဘက်ကခုခံခြေပမဲ့ရှောက်လဲချက်ကိုသူကိုယ်တိုင်ဥဆောင်ပြီးနှုတ်နဲ့တင်သွင်းမှာဖြစ်ပါတယ်ရှင
်။မအင်ဂျင်နိုင်တင်ပြသွားခဲ့တာပါ။အခုဆက်လက်ပြီးမနေ့အင်္ဂါနေ့က ICJ တရားရုံးဆောက်ဦးရဲ့အပြင်ဘက်မှာကဘာတွေဖြစ်ခဲ့တယ်လဲဆိုတာနားဆင်ကြည့်ကြရအောင်ပါ။ဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုတရားစွဲဆိုထားမှုအပေါ်ကြားနာနေတဲ့နယ်သာလန်နိုင်ငံ The Hague မြို့က ICJ တရားရုံးအပြင်ဘက်မှာတရားစွဲဆိုမှုကိုထောက်ခံသူတွေရောတော်ဆန်းစုကြည်ကိုထောက်ခံဝန်ရင်သူတွေပါဒီဇင်ဘာလ10ရက်နေ့အင်္ဂါနေ့ကစုဝေးခဲ့ကြပါတယ်။အဲ့ဒီထဲကဘက်နဖက်ကြားမတူညီတဲ့သဘောထားအမြင်တစ်ခုကို Reuters သတင်းစောင့်ပါအပေါ်ခြေခံပြီးကိုငင်းချန်ကပြောပြပေးပါမယ်ခင်ဗျာ
။နယ်သာလန်နိုင်ငံ The Hague မြို့ကနိုင်ငံတကာတရားရုံးမှာဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံပေါ်ဆွဲဆိုထားတဲ့လူမျိုးတုံးတပ်ဖြတ်မှုဆိုင်ရာအမှုနဲ့ပတ်သက်ပြီးတရားရုံးတွင်ကြားနာနေတဲ့အချိန်မှာပဲဒီမှုကိုထောက်ခံသူတွေကငင်းချန်ရေးနန်းတော်အပြင်ဘက်မှာဆန္ဒပြခဲ့ကြပါတယ်။ဥရောပရိုဟင်ဂျာကောင်စီ နယ်သာလန်ရောက်မြန်မာမွတ်စလင်များအဖွဲ့ကဥဆောင်ကျင်းပတာဖြစ်ပြီးဆန္ဒပြသူ30ကျော်လောက်ရှိခဲ့ပါတယ်။နော်ဝေးနိုင်ငံမှာနေထိုင်တဲ့ရိုဟင်ဂျာတဦးဖြစ်တဲ့နိုင်ဝင်းဇာဟစ်ကသူဆန္ဒပြတဲ့အကြောင်းကိုအခုလိုပြောပါတယ
် We are like a slave
ကျွန်တော်တို့ဟာကျွန်းတွေလိုပါပဲကျွန်တော်တို့ဟာဗမာတွေရဲ့ကျွန်းတွေပါပဲကျွန်တော်တို့ဒီကိုထောက်ခံဖို့လာတာပါကျွန်တော်တို့ကရိုဟင်ဂျာပါကျွန်တော်တို့လူတွေကိုထောက်ခံပါတယ်ဘာလို့လဲဆိုတော့ကျွန်တော်တို့အချိန်အကြာကြီးခံစားခဲ့ရပြီးတပိုင်းချောင်းတွေလည်းအများကြီးရှိပါတယ
်နိုဘယ်ငြိမ်းချမ်းရေးဆုရှင်မြန်မာခေါင်းဆောင်ဒေါ်ဆန်းစုကြည်နဲ့သူရှိနေတွေအနေနဲ့ဒီဇင်ဘာလ17ရက်နေ့မှာနှုတ်အားဖြင့်တရားရုံးမှာရှောက်ထားဖို့ရှိပြီးလူမျိုးတုံးတက်ဖြတ်မှုဆိုင်ရာဆွဲချက်တွေကိုညှင်းဆို့လိုက်မယ်လို့မျှော်လင့်ရပါတယ်။ဒေါ်ဆန်းစုကြည်ထောက်ခံသူတချို့လည်းလာရောက်ခဲ့ကြပြီးသူ့တပ်ပုံပါတဲ့တီရှပ်အင်ဂျီတွေဝတ်ဆင်ထားပါတယ်။ဘယ်ဂျီယံနိုင်ငံမှာနေထိုင်တဲ့ဒေါ်မုံမုံနင်းကဒေါ်ဆန်းစုကြည်ကိုသူလာရောက်ထောက်ခံရတဲ့အကြောင်းကိုအခုလိုပြောပါတယ်
။ Anyway we stand for her and we are on her side
။ဘာပဲဖြစ်ဖြစ်ကျမတို့ကတော့သူ့အတွက်ရက်တည်ပြီးတော့သူ့ဘက်ကပါသူကလည်းကျမတို့ဘက်ကယက်တီပြီးတော့နိုင်ငံအတွက်လည်းယက်တီပေးနေတာပါ။သူကကိုယ်ဝယ်ရာဘာသာတိုင်းအတွက်ယက်တီတာပါ။မြန်မာပြည်တဲကလူတိုင်းလူမျိုးတိုင်းဗမာတွေအတွက်ပဲမဟုတ်ပါဘူး။ကျမတို့တနိုင်ငံလုံးမှာလူမျိုးပေါင်းစုံရှိပြီးတော့ကမ္ဘာလူမျိုးပေါင်းစုံလည်းရှိပါရင်ဒါကြောင့်ကျမတို့ကသူ့ကိုချစ်တယ်။သူ့ကိုထောက်ခံတယ်။သူ့အတွက်လာတာပါ။အဲ့ဒီအတွက်ပဲလာခဲ့တာပါ
။ဒီဇင်ဘာလ17ရက်နေ့ဗိုလ်တပူးနေ့မှာဒေါ်ဆန်းစုကြည်ကိုယ်တိုင်ရှောက်လဲဖို့ရှိပြီးသူ့ကိုထောက်ခံသူတွေလည်းဒီထက်များများလာဖို့ရှိပါတယ်။မြန်မာအစိုးရဟာရိုဟင်ဂျာဆိုတဲ့အတုံးထုံးကိုလက်မခံပေမဲ့ထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုပြန်လက်ခံမယ်လို့ပြောထားပါတယ်ခင်ဗျာ
။ကိုငင်းညံတင်ပြသွားခဲ့တာပါ။အခုတော့ ICJ ကမြန်မာဂမ်ဘီယာကိစ္စကြားနာမှုတွေရဲ့မူလစစ်မြစ်အကြောင်းရင်းဖြစ်တဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့စကန်တွင်အခြေအနေတွေကိုနားဆင်ကြားပါမယ်။ဘင်္ဂလားဒေ့ရှ်စစ်တပ်ကလူခွင့်ရေးအဖွဲ့တွေနဲ့ရိုက်ရွာအကြီးအွယ်အကြီးကဲတွေဝေဖန်နေတဲ့ကြားကပဲရိုဟင်ဂျာဒုက္ခသည်စကန်တွေတစ်ဝိုက်မှာခြံစည်းရိုးခတ်ဖို့စတင်လှုပ်ဆောင်နေတဲ့အကြောင်း AFP သတင်းဆောင်ပါကိုအခြေခံပြီး Mark Kimpu ထွေကပြောပတ်ပေးပါမယ်ခင်ဗျာ
။ Causes Bazaar ခရိုင်ရှေ့တောင်ဘက်နေဆက်ဘလူခါလီဒုက္ခသည်စကန်တစ်ဝိုက်မှာတန်ဆူးကျိုးတွေခတ်ဖို့စစ်တပ်ကအုတ်တိုင်တွေစိုက်ထားပြီးပါပြီ။ပြီးခဲ့တဲ့လကစလို့ဒီဒုက္ခသည်စကန်တစ်ဝိုက်တန်ဆူးကျိုးကာရာတွေကိုစစ်အင်ဂျင်နီယာတွေကစတင်လှုပ်ဆောင်ခဲ့တာဖြစ်တဲ့အကြောင်းစစ်တပ်အကြီးအကဲဗိုလ်ချုပ်ကြီးအာဇစ်အမတ်ကပြောပါရယ်။ဒီဒုက္ခသည်စကန်အထွန်းမှာတော့မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်း2019ခုနှစ်ဥက္ကဋ္ဌဖြစ်ပွားခဲ့တဲ့ပြည်ပခါတွေကြောင့်ထွက်ပြေးလာခဲ့ကြတဲ့ဒုက္ခသည်9သိန်းကျော်အပါအဝင်ရိုဟင်ဂျာဒုက္ခသည်တသန်းနီးပါးခိုလုံနေတဲ့ဒုက္ခသည်စကန်ဖြစ်ပါရယ်။အခုလိုဒုက္ခသည်စကန်တစ်ဝိုက်တန်ဆူးကျိုးခတ်တာကရိုဟင်ဂျာဒုက္ခသည်တွေအထက်သာမကဒေသခံဘင်္ဂလားဒေ့ရှ်နိုင်ငံသားတွေအတွက်ပါသွာလာနေထိုင်ရေးအခက်အခဲတွေဖြစ်လာနိုင်တဲ့အကြောင်းဒေသခံတွေနဲ့ဒုက္ခသည်တွေကပြောဆိုကြပါရယ်။
ခြံစည်းရိုးတိုင်တွေကိုဒေသခံတွေရဲ့စပားကွင်းတွေပေါ်ဖြတ်ပြီးလိုက်ဆိုင်ထားတာပါ။ဒီခြံစည်းရိုးကြောင့်ဒီနေရာကဒေသခံအများပြားပါပိတ်မိသွားနိုင်ပါတယ်။တကယ်တော့အဝေးပြေးလမ်းမကနေအနည်းဆုံး1ကီလိုမီတာလောက်ခွာပြီးခတ်တင်ပါတယ
်။ခလေးတွေစော့ကစားဖို့မလွယ်တော့ပါဘူး။သွားလာနေထိုင်ရတာပိုးပြီးတော့ခတ်သွားမှာပါ။အထူးသဖြင့်အစားအစာခွဲရန်သွားယူဖို့တော့ခတ်သွားပါလိမ့်မယ်။
အစာခွဲရန်သွားယူဖို့အတွက်အဓိကလမ်းမကြီးတွေစီသွားနိုင်တော့မှာမဟုတ်ပါဘူးအဲ့ဒီလိုမသွားလာနိုင်တော့ဘူးဆိုရင်ဒုက္ခသည်စခန်းတွေလည်းပိုပြီးညစ်ပတ်လာဖို့ပဲရှိပါတယ
်ဒုက္ခသည်တွေစခန်းအပြင်ထွက်သွားလာမှုတွေကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကအရင်ကတည်းကတားမြစ်ထားတာပါဒုက္ခသည်တွေရဲ့သွားလာလှုပ်ရှားမှုတွေကိုပိုပြီးတော့ကန့်သတ်တဲ့အနေနဲ့စစ်စေးရေးဂိတ်သစ်တွေထပ်ဖွင့်ခဲ့တယ်လို့အခုထပ်ပြီးတော့တန်ဆူးကျိုးတွေနဲ့ကာယံဟန်တာဖို့ကြိုးစားနေတာပါဒုက္ခသည်တွေရဲ့သွာလာလှုပ်ရှားမှုတွေကိုကန့်သတ်နေတဲ့အပေါ်လူခွင့်ရေးအဖွဲ့တွေကတော့ဝေဖန်နေကြပါတယ်။ဒါပေမဲ့ဘင်္ဂလားဒေ့ရှ်အစိုးရကလည်းမြန်မာနိုင်ငံကနေတန်းတဲ့ချီတဲ့ဒုက္ခသည်တွေလက်ခံထားရတဲ့အပေါ်မှာလိုလိုလားလားရှိလာတာမဟုတ်သလိုဒီကိစ္စနဲ့ပတ်သက်ပြီးမကြာခဏညှင်းညူပြောဆိုနေတာပါ။ဒီဒုက္ခသည်တွေကိုမြန်မာနိုင်ငံဘက်ခြမ်းပြန်ပို့ဖို့နှစ်နိုင်ငံဆက်ဆံညှိနှိုင်းမှုတွေမအောင်မမြင်ဖြစ်ရတဲ့အပေါ်မှာလည်းမြန်မာအစိုးရကိုပြစ်တင်ပြောဆိုထားတာပါ။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပေမဲ့ဒီဒုက္ခသည်တွေကိုပြန်လည်ဆစ်စစ်ပြီးမြန်မာနိုင်ငံကထွက်ခွာသွားတယ်ဆိုတာမှန်ရင်လက်ခံမဲ့အကြောင်းပြောဆိုထားတာဖြစ်ပါရဲ့ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ် ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါတော်တာရှင်များခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American တန်ရဲ့ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီထိဆက်လက်တင်ဆက်ပေးနေပါတယ်။ဒီစီစဉ်တွေကိုလက်ရှိနားဆင်နေရတဲ့ line 2 meter 32 40 48 2အပြင် line lab meter 190 kilohertz 5.5 ကပါတိုးချက်ထုတ်လွှင့်ပေးနေပါတယ်။ဒုတိယပိုင်းစီစဉ်မှာအပတ်စဉ်ထုတ်လွှင့်နေတဲ့ direct 4 line အစီအစဉ်နဲ့အတူသူယုံကြည်ရာကဏ္ဍမှာအခုလိုကြားကြရပါမယ်။
ကျွန်တော်တို့ချစ်ခင်ကြည်ညိုရတဲ့ဇာတိဆရာကြီးမမတင်အောင်ရဲ့နောက်ဆုံးခရီးမှာပြေခဲ့တဲ့အဲ့ဒီရက်တောင်လေးမှာရေးထားတဲ့အစားအစာလေးကိုကျွန်တော်ကသွားပြီးတော့တတိရပါတယ်။
ဤပညာတက်ကသူစက်မှုအင်ဂျင်နီယာဌာနကဆရာစီသူငိမ့်ရဲ့ယုံကြည်ရာကိုမကြခင်နှာစင်ကြရမှာပါအခုတော့အရင်ဆုံးဒီဇင်ဘာလ10ရက်နေ့ကအပြည်ပြည်ဆိုင်ရာတရားရုံး ICJ မှာမြမအရေးကျန်းမာမှုနဲ့ပတ်သက်ပြီးဒိုက်ရိုက်ဆွေးနွေးတင်ပြချက်ကိုလည်းထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီအစီအစဉ်မှာကိုသားညံဦးကပင်တိုင်းဆွေးနွေးမေးမြန်းထားပြီးမတ်ဆုမွန်ကအစီအစဉ်ထုတ်လုပ်သူအဖြစ်ဆောင်ရွက်ထားပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းအစီအစဉ်ကနေပြီးကြိုဆိုပါရစေပြောရမယ်ဆိုတော့ကျွန်တော်တို့ diet လေးလိုက်အစားမှာဒီကနေ့ဒီမြန်မာနိုင်ငံတပိုင်းမှာလည်းထူးခြားဖြစ်မယ်ထင်ပါတယ်ဒီ ICJ ကျားနာဆစ်ဆီမှုပထမနေ့နဲ့ပတ်သက်လို့ကျွန်တော်တို့သုံးသပ်ဆွေးနွေးမှုဖြစ်ပါတယ်လူမျိုးတုံးတပ်ဖြတ်မှုတာစီရေးနိုင်ငံတကာစာချုပ်ဒီ genocide convention နဲ့ပတ်သက်ပြီးတော့ချိုးဖောက်တယ်ဆိုပြီးတော့ OIC အဖွဲ့ကိုကူစားပြုပြီးတော့ Gambia နိုင်ငံကနေပြီးတော့မြန်မာနိုင်ငံကိုဒီ ICJ နိုင်ငံတကာတရားရုံးမှာတရားစွဲဆိုထားတာဖြစ်ပါတယ်ဒီကနေ့မှာတော့Gambia နိုင်ငံဘက်ကသူတို့ရဲ့ဆွဲဆိုချက်တွေကိုရှောက်ထားပါတယ်အဲ့တော့ဒီဟာနဲ့ပတ်သက်လို့ကျွန်တော်တို့ဒီရှောက်ထားတဲ့အခြေအနေတွေတုံ့တက်ချက်တွေကိုကျွန်တော်ဆွေးနွေးတော့မှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးမယ့်ပုဂ္ဂိုလ်နှစ်ဦးရှိပါတယ်ပထမတူကတော့အခု The Hague ကျွန်တော်ဒီ ICJ တရားရုံးမှာသတင်းယူဖို့အတွက်ရောက်နေတဲ့ကျွန်တော် VOE မြန်မာပိုင်း Editor ဦးကျော်စံသားသူကိုယ်တိုင်ကျွန်တော်တိုင်ဆွေးနွေးပါလိမ့်မယ်နောက်တူကတော့ဒီနိုင်ငံတကာဥပဒေပညာရှင်တူဖြစ်ပါတယ်ဒေါက်တာမြင့်စံပါနှစ်ဦးစလုံးလေးလိုင်းပေါ်ကိုရောက်နေပါတယ်ခင်ဗျာကျွန်တော်အရင်ဆုံးဦးကျော်စံသားကိုဖိတ်ခေါ်ကြပါမယ်ခင်ဗျာဦးကျော်စံသားဒီနေ့ ICJ တရားခွင်မှာဂမ်ဘီယာဘက်ကရှောက်ထားတာပေါ့နော်အာဦးကျော်စံသားလည်းအဲ့မှာတရားရှိနေဆိုတော့အနှစ်ချုပ်ကလေးသူရဲ့ရှောက်ထားခြင်းနဲ့ပတ်သက်ပြီးတော့ပြောပြပေးပါလားခင်ဗျာအရင်ဆုံ
းဟုတ်ကဲ့အနှစ်ချုပ်ကတော့ဂမ်ဘီယာဘက်ကမြန်မာနိုင်ငံဟာသူတို့ခေါ်ရူဟင်ဂျာမွတ်စလင်တွေပေါ်မှာမြန်မာနိုင်ငံဘက်မှာကျူးလွန်ခဲ့တဲ့လူမျိုးစုတပ်ဖြတ်မှုကိုမြန်မာနိုင်ငံအစိုးရအနေနဲ့တားဆီးဖို့ပြတ်ပတ်ခဲ့တယ်လူလုံးတွေကိုအပြစ်ပေးဖို့ပြက်ပတ်နေတယ်။ဒီအချိန်လေးဆက်လက်ဖြစ်နိုင်တဲ့အချိန်လေးရှိနေသေးတယ်မြန်မာနိုင်ငံတွင်းမှာကျန်ရှိနေတဲ့လူညာမူစင်6သိန်းလောက်အတွက်အဲ့ဒီကြောင့်တရားဆက်မဖြစ်အောင်အများဆုံးဟန်တာပေးဖို့ဆိုတာရှောက်ထားတာဖြစ်ပါတယ်။အချိန်ထဲမှာပဲဒီပြက်နာပုံမကြည့်ထွာလာအောင်လည်းပဲပြက်နာကိုပုံပြီးမဆော့ဘူး။နောက်ပြီးတော့အဲ့ဆက်တွေထောက်ထားလို့လည်းမဆက်စည်းပြစ်ဖို့ဆိုတဲ့သဘောမျိုးရှောက်ထားတာဖြစ်ပါတယ်ခင်ဗျာ။ဒီကအချိန်ဦးပြောရေး
ဟုတ်ကဲ့ပါခင်ဗျာ။ကျွန်တော်ဒီနေ့ကထူးခြားပြောမယ်ဆိုလို့ရှင်တော့ဒီ genocide convention လမထိုးခဲ့ကြတာတကယ် adoption ပေါ့နော်အတီးပြုခဲ့ကြတာဒဇမာလ9ရက်နေပါဒါဆိုရင်ဒီနှစ်ပတ်လည်လို့ဖြစ်နေရပြောမှဆိုဒီနေ့ကလည်းထူးခြားခြားနိုင်ငံတကာလူခွင့်ရေးနေ့ဒေါန်ဆန်းစုကြည်နိုဘယ်ဆုရတဲ့နေ့အဲ့လိုနေမျိုးတွေတိုက်ဆိုင်နေတယ်အဲ့တော့ဒီကနေ့ဂမ်ဘီယာဘက်ကရှောက်လဲချက်နဲ့ပတ်သက်လို့ဒေါန်ဆန်းစုကြည်ဘက်ကတုံ့ပြန်မှုအမူအရာအဖြစ်အငယ်ဦးချော်ဆန်းသားလေ့လာကြည့်လောက်ဘယ်လိုရှိပါလဲခင်ဗျာ
ဒေါန်ဆန်းစုကြည်ကတော့အမူအရာတုံ့ပြန်တုံ့ပြန်ခြင်းမရှိပါဘူးသူကတော့ဒီခွင့်ရညာဘက်ချမ်းကမြန်မာဖွဲ့ရခေါင်းဆောင်ဖြစ်နေအိမ်မှာထိုင်နေပြီးတော့သူစိတ်ဝင်စား view site နားထောင်နေတာပဲတွေ့ရပါတယ်။သူတို့ကတော့တုံ့ပြန်မှုဘာမှမတွေ့ရပါဘူး။မလဲမြန်မာသူကရှောက်လဲရမယ်အချက်ပါ။နောက်တစ်ခုအဲ့ဒီတရခွင့်ပြင်ပမှာဆန္ဒပြတဲ့လူတွေဒီအုပ်စုနဲ့ပတ်သက်ပြီးတော့လည်းတစ်ခုပြောချင်တာကတော့ဒီနေ့ကိုခွင့်ပြုချက်လုံခြုံရေးအရခွင့်ပြုတာကတော့အဲ့ဂမ်ဘီယာဘက်ကိုထောက်ခံတဲ့လူတွေကိုပဲလူစုလူဝေးနဲ့ပို့ဆောင်ခိုင်းပြီးအဟိဆန္ဒပြခွင့်ပြုပြီးတော့မြန်မာဘက်ကိုထောက်ခံတဲ့လူတွေကတော့အဲဒီလူလူတွေနဲ့ဆန္ဒပြခွင့်မပေးထားဘူးလို့သူတို့ကပြောကြပါတယ်။အနောက်ဖြန်ကျမှသူတို့ကပြမယ်လို့ဆိုပါတယ်။သို့တော့ဒီနေ့ပြတဲ့လူတွေကလည်းတင်မာတဲ့သဘောထားသူတရားမတွေ့ရပါဘူး။သူတို့ကကျွန်တော်ကိုယ်တိုင်ကိုကြသွားမိကြီးရခါမယ်သူတို့ကဒီကနေ့ကိုနိုင်ငံတကာပြီးသွားပြီးတော့မြန်မာနိုင်ငံမှာတင်လျော်မျက်တာတဲ့ဒါနှစ်ဖက်တင်မြတ်တဲ့အခြေအနေမျိုးပြန်လည်ဖြစ်ုံဖို့လိုလားရဲ့ဆိုပြီးတော့ ပရိသတ်တွေတော်တော်များများပြောတာကိုတော့ကျွန်တော်ကြားရပါတယ်ခင
်ဗျာဟုတ်ကဲ့နောက်တစ်ချက်ကဒီနေ့ဆွေးနွေးပွဲမှာအဓိကသူတို့တင်ပြကြတဲ့အထက်မှာ intent ပေါ့နော်ဒီဂျင်လိုဆိုင်နဲ့ပတ်သက်လို့ရည်ရွယ်ချက်နဲ့ရည်မှန်းရည်ရွယ်ချက်ဆိုတာဒီဂျင်လိုဆိုင်ဖြစ်စီတဲ့လှုံ့ဆော်မှုတွေနဲ့ပတ်သက်လို့တော်တော်လေးတင်ပြတာသတိထားမိပါတယ်အဲ့မှာပြောတဲ့အခါမှာမြန်မာလူထုကြားထဲမှာဖြစ်နေတဲ့ကိစ္စတွေအပြင်အစိုးရမူဝါဒအစင်းစင်မှာလည်းရှိနေတယ်ဆိုတာထောက်ပြတာရှိပါတယ်ခင်ဗျအဲ့ဒါဒီကဘလောက်ထိခိုင်ခိုင်လုံလုံသူတို့ဘက်ကထောက်ပြနိုင်မှာလဲဦးကျော်စံသာအမြင်သိချင်ပါတယ
်သူတို့ဘက်ကပြတာကတော့အစိုးရကဟန်တာချင်းမရှိဘူးဒါဒရမာရေးတယ်လူတွေရဲ့ Facebook မှာရဲ့ဝါဒဖြန့်မှုတွေရှိနေအဓိကအဖြစ်တော့အစိုးရကိုယ်တိုင်တက်သူတို့အာဏာပိုင်လက်ချုပ်ပါဝင်တယ်သူအစိုးရမူဝါဒအနေနဲ့လို့သူတို့ပြောတာတဲ့အဲ့ဒီဟာကိုမဟန်တာဘူးဆိုတာကိုအဓိကပြောတာကိုတွေ့ရပါတယ်ဒါမဲ့ဒီစစ်တပ်ရဲ့လူရည်တွေနဲ့ပတ်သက်ပြီးတော့သူတို့အစည်းအဝေးပြောပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ပို့ချုံမှုကြီးမြောင်းလိုက်အပါအဝင်စစ်တပ်ရဲ့ကောင်းဆောင်တွေကို ICC မှာရုံးပြင်စစ်ဆေးဖို့အချိအဲထောက်ခံတင်ပြတဲ့ဆွေးသဘောလို့ပြောတာတွေ့ရပါတယ်ဒါမူဝါဒအနေနဲ့ကတော့ပဲစရင်းနာမှာဘယ်လိုကောင်းဆိုင်ရေးပြီးတော့အစိုးရမူဝါဒထုတ်ပြန်တယ်ဒီလူတွေကိုသူဆက်ချစွာမျိုးတွေတဲ့ဆိုတာသူတို့ကသူတို့မစောကြပါဘူ
း
သူတို့လည်းအစ်ကကျွန်တော်ကြားမိတာဟန်တာဘူးချက်ွက်တယ်ပေါ့
ဒေါ်ဆန်းစုကြည်ကဒီမှာမြန်မာနိုင်ငံကိုစားပြုပြီးတော့ခုခံဆွေးနွေးပွဲအတွက်ရောက်နေတယ်ဒေါ်ဆန်းစုကြည်ကိုပတ်တာပါဝင်ပတ်သက်မှုနဲ့ပတ်သက်လို့ဒီဆွဲချက်တွေမှာအတိအကျပြောတာရှိပါလား
ဒေါ်ဆန်းစုကြည်ကိုလည်းအတိအကျနောက်ပိုင်းမှာပြောတော့တာကတော့အဲ့ဒီကိစ္စကိုလည်းဒေါ်ဆန်းစုကြည်လည်းဟန်တာကိုပြက်ကွက်တယ်ဆိုရဲဟာကိုပြောပါတယ်နောက်ပြီးတော့ဒီရူဟင်ဂျာတွေကိုတိုင်းရင်းသားလူမျိုးစုဖြစ်အစီအမပြုဖို့လည်းပြက်ကွက်တယ်ဆိုတာကိုလည်းသူကပြောပါတယ
်ဟုတ်ကဲ့ဦးကျော်စံသာလေးလိုက်ပေါ်မှာခဏနေပေးပါဦးခင်ဗျာကျွန်တော်ဒေါက်တာမြစ်ဆန်ဖိတ်ခေါ်ချင်ပါတယ်ကြာလဲဒီနေ့ကျားနာပွဲနဲ့ပတ်သက်ပြီးတော့တောက်လျှောက်အင်တာဗျူးတွေလည်းလုပ်နေလို့ကျွန်တော်သိရပါတယ်နောက်တစ်ခါကျားနာပွဲကိုလည်းတဲရင်နားထောင်နေတော့ဒီကျားနာပွဲနဲ့ပတ်သက်လို့ဆရာရဲ့အမြင်ပထမဆုံးအဆင့်ပေါ့နော်ဂမ်ဘီယာဘက်ကရှောက်ထားချက်နဲ့ပတ်သက်လို့ဆရာရဲ့အတုံးပြချက်အမြင်ကိုသိချင်ပါတယ
်ဟိုကျားနာချက်ကိုနားထောင်တော့တော်တော်လေးကိုသူတေသနာပြုလုပ်ထားတယ်လို့ဒါရည်ဘူးရားအဖြစ်ပြောနိုင်ပါတယ်ဒါကဟိုကမြန်မာဘက်ကလည်းသူတေသနာလုပ်ပြီးပြောပါပါအဲ့တော့သူတို့ပြောတာပထမပိုင်းကတော့အချင်းချင်းပြန်ပြောရမယ်ဆိုရင်ဒီ genocide ဖြစ်မှုနဲ့ပတ်သက်ပြီးလူလုတ်ခဲ့တဲ့ပထမစာမျက်နှာဆယ်မျက်နှာမှာ15မျက်နှာလောက်မှာရေးခဲ့တဲ့စာရကတွေအဓိကကြည့်လို့နော် fact finding mission ပေါ့လေ fact finding mission ဆိုတာလဲစာမျက်နှာ900ရှိတယ်သူ report ပေါ့လေစင်ကန်ကနောက်ပြီးတော့ဒီကတကယ်ဂုံတီရှိပုဂ္ဂိုလ်တွေကွန်ထရက်ရှိပုဂ္ဂိုလ်တွေအင်ဒိုနီးရှားနိုင်ငံကြီးရေးဝန်ကြီးဩစတြေးလျအမျိုးသားတယောက် Mr. Christo တို့ဒီကျွန်တော်သူ့ကို you know တွေ့ဖို့ပါတယ်နောက်ပြီးတော့ဒီဟိုကတရားသူကြီးထပါလေသူပါဝင်ဖွဲ့စည်းထားတယ်ဆိုပြီးအဲ့ဒီမှာလဲဘလောက်ထိတည်တည်ကြာကြာဂါဂနာနာလေးလာတယ်ဆိုပြပြတယ်ကျွန်တော်အနေနဲ့ဥပဒေပညာရှင်တယောက်အနေနဲ့ကျွန်တော်ပိုစီဝင်စားလာဒုတိယပိုင်းမှာဒုတိယပိုင်းမှာတော့ကျွန်တော်လဲဘုသူဒ္ဓတော့တိုးပါတယ်ဒါဘုသူဒ္ဓတိုးတဲ့စတာကတို့ကများသွားတော့သူတက္ကနာတော့ဓမ္မချက်ကကျွန်တော် BBC နဲ့အင်တာဗျူးလုပ်တော့တင်တယ်အင်တာဗျူးတွေကတော့ဒီနေ့တတရချိန်မြောက်အင်တာဗျူးပါအဲ့တော့အဲ့ဒီတော့မှမြန်မာဘက်ကဘလို့ခုခံခြေပလဲဆိုတာအဲ့ဒါကိုသူတို့ကကြိုတင်စကူးတန်းနေပဲခေါ်မလားဥပဒေရေးရာတုံ့ပြန်ကြီးကိုပြောတာစီရင်ပိုင်ခွင့်ရှိတယ်ဆိုတာကိုအရင်ပြောပါတယ်အဲ့ဒါလည်းမိနစ်10လောက်ကြာတယ်ခင်ဗျအဲ့ဒီစီရင်ပိုင်ခွင့်ဆိုတာသဘောကဘာလဲဆိုလို့ရှိရင်ဒီ Article 9 of the Genocide Convention Genocide Convention ရဲ့ပုံမှန်6အရာဒါတဲ့နိုင်ငံကြားမှာအငင်းပွားမှုတွေဖြစ်တယ်အငင်းပွားမှုကဘာလဲဆိုရင် genocide convention ရဲ့အတိတ်ပဲနဲ့ဖွင့်ဆိုမှု genocide convention ကို counter ဖွင့်မှု genocide convention ကအရာတောင်းရှိမှုနဲ့ပတ်သက်ပြီးမမာနဲ့ဂမ်ဘီယာမှာမှာဥပဒေအငင်းပွားမှုရှိတယ်မြန်မာကလည်းဂမ်ဘီယာကိုဖြည့်ရှင်းမှုကျူတယ်လဲပြောခဲ့တယ်အဲ့ဒါတွေကိုဟိုဖြည့်ရှင်းလို့မရလို့စီရင်ပိုင်ခွင့်ရှိတယ်ဆိုတော့ကိုတို့ပြောပါလေဒုတိယကတော့ provisional measure အခုကျွန်တော်တက္ကတက္ကပြောလို့ပဲသူတို့လည်းတက္ကတက္ကပြောလို့ပဲဒါကမြန်မာနိုင်ငံ genocide မြန်မာနိုင်ငံအစိုးရပေါ့လေ genocide လုပ်တယ်မလုပ်ဘူးဟိုဆုံးဖြတ်ဖို့မဟုတ်ပါဘူးမြန်မာနိုင်ငံမှာ genocide လုပ်ခဲ့တယ်လို့ယူဆနိုင်ပွဲရှိတဲ့အကြောင်းတွေလည်းရှိခဲ့တယ်နောက်မှလည်းပြန်မဖြစ်ဘူးဒါမှလည်းဆက်တိုက်ဖြစ်နေတဲ့သဘောမျိုးလည်းရှိတဲ့အကြောင်းမလို့ provisional measure လို့ခေါ်တဲ့ latter lawလာတော့လို့ဆောင်မှုတွေကိုထုတ်ပြန်ပေးပါဆိုပြီးစီရင်ချက် ICJ ရဲ့စီရင်ချက်ကားဝင်20 March နေ့တောင်းတဲ့မှာ9,900ပေါ့နီးယားဟာဇီဂိုဗီနာရှောက်တာကို16ရက်အတွက်မှာထုတ်ပေးတယ်အခုတကယ်တော့16ရက်တောင်ကျော်သွားပြီအဲဟိုကြာတယ်လို့ပြောလို့မဟုတ်ပါဘူး16အခုတို့တို့ကဘလို့လို့ချက်ချင်းခေါ်လဲမသိဘူးအခုကတလကျော်သွားပြီအဲ့ဒါကြောင့်မလို့ဒီတဲ့ကိုပိုအရေးကြီးပါတယ်အများဆုံးထုတ်ပေးပါစပြီဒီ provisional measure လဲတောင်းပန်ခွင့်ရှိပါတယ်ဆိုပြီးတော့ ဥပဒေကြောင်းချဲ့ရနဲ့အစီအစဉ်ဆုံးဖြတ်ခဲ့တဲ့စီရင်ချက်၅ခုလောက်ကိုတင်မယ်သူကိုကားပြီးပြောသွားတာအဲ့တော့ကျွန်တော်လည်းဆက်ပြောနေလို့နောက်တော့ပြောကြတော့ရှိသေးတယ်ခင်အမေက
ျွန်တော်အဲ့ဒီအငင်းပွားမှုကိစ္စမေးချင်ပါတယ်အငယ်ခုနပြောသွားတယ်ဒီမှာ dispute ပေါ့နော်ပြောမယ်ဆိုရင် Gambia ဘက်က multilateral လို့ဟာမျိုးမှာ UN တို့ဘာလို့မှ OIC တို့မှမြန်မာကိုပြောခဲ့တာရှိတယ်နော် bilateral သူတို့ support ခဲ့တယ် email နဲ့ပို့ခဲ့တယ်မြန်မာဘက်ကလည်း email နဲ့ပြန်တယ်လားမသိဘူးသူတို့ပြောတယ်အဲ့တော့တကယ်တမ်း dispute လို့ပြောနိုင်ပါမလားအဲ့လောက်အနေထားနဲ့
ဟိုသူပြောတာ dispute ဆိုတာဒါလို့လေnote verbal လို့ခေါ်တယ်အဲ့ဒါ email နဲ့ပို့လာပါစာရိုးရိုးစာပဲပို့လာတာမသိဘူးသူတို့က dispute ဆိုတာကသဘောထားအမြင်ကွဲလဲတယ်နောက်ပြီးတော့သဘောထားအမြင်ကွဲလဲတယ်သူတို့ OIC ကစတင်မြန်မာဟိုကျောင်းကြတယ်နောက်ပြီးတော့ကိုယ်တိုင်နှုတ်ချင်းပေါ့လေနိုင်ငံဆိုရချင်းလဲကျောင်းကြပြီးပြီးလုတ်ကြကြမလို့သူတို့လုတ်တင်တဲ့လောက်ကိုလုတ်ပြီးပါပြီနောက်ပြီးတော့အခုက article 9 of the genocide convention and article 41 of the icj statute icj statute ဥပဒေသာတတ်ရှိပါလေခင်ဗျဟိုဟာ genocide convention မှာအပပေါ့လေအဲ့လားနဲ့ကိုဟာပြောတယ်အဲ့တော့ရှိမလားမရှိဘူးလားဆိုတော့တို့အဲ့လားတော့တရားသူကြီးကြီးဆုံးဖြတ်လိုက်မယ်ကျွန်တော်ကတော့ interview မလုပ်ခင်ကတည
်းက
ကျွန်တော်ပြောပါတယ်ခဏလေ
းဟုတ်ကဲ့
ဒီ interview မလုပ်ခင်ကတည်းကတော့ပြောပါတယ်တို့ icj စီရင်ပိုင်ခွင့်ကို3နည်းနဲ့ပြောတယ်အဲ့လားလဲသူမိနစ်20လောက်ပြောပါလေခင်ဗျအဲဟို provisional measure ထုတ်ပေးဖို့လည်းမနေ့စိတ်30လောက်ကိုပြောပါလေခင်ဗျအ
ဲ့တော့ကျွန်တော်နောက်တစ်ချက်ကဒီ provisional measure ပါကြီးဂျားပြတ်ရည်ယူဆောင်ရွက်မှုဒီကောင်ကအကယ်၍ချခဲ့ရင်မမနေနဲ့မဖြစ်မနေဆောင်ရွက်ရမယ့်ကိစ္စလားဘယ်လိုပုံစံမျိုးလဲခင်ဗျအ
ဲ့လားတော့ကျွန်တော်ဟိုတနေ့က DVB နဲ့ပြောတော့ကလည်းပြောပြီးအဲ့တော့ကျွန်တော် provisional measure ကိုကျွန်တော်ဒီကမှုတွေမှာလည်းရှိပါမယ်ကျွန်တော်သိတဲ့အမှုတွေလုံးလိုက်တဲ့နှစ်40ကဖြစ်တဲ့အမှုနည်းနည်းတော့ကွာတယ်အဲ့ဒါကလည်းအခု genocide convention မဟုတ်ဘူး diplomatic relation convention အဲ့ဒါ genocide convention နဲ့ကိုလည်းမထိုးထားတဲ့နိုင်ငံတွေများတယ်ထင်တယ်ဘာလို့လဲဆိုတော့ဒီ62ခုနှစ် Vienna convention တန်တမန်ကင်းလို့ခွင့်တန်တမန်များဆိုင်ရာ convention မှာဒီအီရန်ကအမေရိကန်တန်ယုံကိုဝင်စီးပြီးတော့ဒီတိုင်ယုံအမှုဒါနေကိုတရားခံဖြစ်ဖန်တာတာကိုလွတ်ဖို့ဆိုတာအရင်ဆုံးတောင်းတာက provisional measure တောင်းတာပါဘယ်တော့ကတောင်းလဲဆိုတော့1989ခုနှစ်နိုဝင်ဘာလ29ရက်နေ့ကတောင်းတယ်အဲဒီတော့ကတော့ကျင်းတန်းတောင်းတာတော့ဘာအီးမေးလ်ပဲတောင်းမလဲကျင်းတန်းရိုက်ပြီးတော့ဟိုအီရန်ကိုလာဖြေရှင်းမှာလို့ပြောတယ်တူတူပြောရရင်အီရန်က utility တင်ထုတ်ပါလေ ICJ ကိုကျွန်တော်တို့ပါလေလေးစားပါလေတဲ့တို့တော့လေဒီနေရာမှာ ICJ ကိုတော့လာဖြစ်ရှင်းကြရမလို့ဘာလို့လဲဆိုတော့ဒီစန္ဒမန်ဒီဖန်တာလာဘာမှအရေးသိတမိုင်းမှာတစိမ့်တိတားလောက်ပဲဖြစ်တာရေးကြအရေးမကြီးတဲ့ခေါင်းကြဖြစ်တဲ့ဆိုတော့လုံးဝမလုပ်ဘူးခင်ဗျအဲ့တော့ provisional measure ကိုဒီဇင်ဘာလ15ရက်နေ့မှာတရားသူကြီး15ဦးလုံးတန်းခွင့်သူမရှိနော်ဂျာနေသူမရှိကထုတ်ပေးတယ်ချက်ချင်းလုတ်ပေးဖို့ဆိုတော့တကယ်တကယ်အင်္ဂလိပ်လိုသုံးတာ order လို့သုံးတယ်ခင်ဗျအမိန့်လို့သုံးတယ်အဲ့ဒါကိုကောင်တယ်ပုံမပေးဘူးဘာမှလည်းမတတ်နိုင်ဘူးတို့လိုပြောကြရင်ဒီ Yugoslavia ကလည်း19ရက်အတွင်းထုတ်ပေးတာနဲ့တိုးတော့သူတို့မလိုက်နာဘူးပဲဆိုပါတော့မလိုက်နာလို့ဒီ Yugoslavia တုန်းကလည်းဒီ genocide convention ရတာဝန်ရှိပါတယ်ဆို Bosnia ကပြောပြီးနှစ်နှစ်လောက်ကြာမှဟုတ်တယ်93ကတည်းကနှစ်နှစ်ကျော်ကြာမှ1995ခုနှစ်ဇူလိုင်လမှာ6000လောက်ယောက်ျားလေးများနဲ့အမျိုးသားကြီးများကို6000လောက်ကိုစပ်ဖြတ်ခဲ့ကြတယ်ဂျီနိုဆိုက်ဖြစ်တယ်လို့ ICJ ကသိမှတ်ပြပါတယ်ခင်ဗျအဲ့တော့ကြာတာတော့ခုကမလိုက်နာခဲ့တဲ့ဟာတခုပေါ့လေဒါကျွန်တော်လိုက်နာခဲ့ကြတယ်လက်ရှိမှာအဲ့ဒါတော့ကျွန်တော်အလွတ်မရဘူးအဲ့ဒီမလိုက်နာခဲ့တဲ့ခုကတော့89ခုနှစ်နဲ့80ရာတခါဖြစ်တယ်93ခုနှစ်2000ခုတွင်မှလည်းတခြားမှုဘော့စနီးယားနဲ့Yugoslavia Nonservia မှာလည်းရှိခဲ့ပါလေ
။ဟုတ်ကဲ့ခင်ဗျာကျွန်တော်ဆရာဦးကျော်ဆန္ဒကိုမေးချင်ပါတယ်ဆရာဦးကျော်ဆန္ဒကပြောမစိုးသတင်းတောက်လည်းဖြစ်တယ်သမိုင်းဆရာလည်းဖြစ်တယ်ဥပဒေပညာရှင်လည်းဖြစ်တဲ့ခါကျတော့ကျွန်တော်ကဒီဂျားဖြတ်အရေးယူဆောင်ရွက်မှုကတကယ်တမ်းပြောရင်တော့ဒီကိစ္စကလက်တလောဆုံးဖြတ်မဲ့ကိစ္စလို့ဖြစ်နေတယ်။ကျွန်တော်စိုက်ချိုးဖောက်မချောက်ကနှစ်နဲ့ကြာမလို့အဲ့တော့ဂျားဖြတ်အရေးယူဆောင်ရွက်ချက်နေတဲ့ပတ်သက်လို့မြန်မာပြည်ပေါ်ဘယ်လောက်ထိတက်ရောက်လာနိုင်ပါလဲ။ဦးကျော်ဆန္ဒအမြင်သိချင်ပါလေ။
ကျွန်တော်နားလည်လောက်ကျွန်တော်ဥပဒေပညာရှင်ဆွဲစကားတော့နည်းနည်းကျွန်တော်ကပုံလုံးနဲ့ထင်ပါလေ။ကျွန်တော်ဥပဒေဘွဲ့ယူပြီးဘာမှဆက်မလုပ်ပါဘူး။နောက်တစ်ခုကဒီမှာဂျာဖြတ်အရေးယူဆောင်ရွက်မှုသူတို့တောင်းဆိုရတဲ့မှာတော့ act of genocide အဲ့ဒီဟာချင်းမဲ့အခြေအနေကိုအဲ့ဒီ genocide ချင်းနိုင်ကြီးတဲ့ contribute လုပ်တဲ့အခြေအနေကိုဟန်တာပြဖို့နောက်ကစစ်တပ်လက်နက်ကိုင်အဖွဲ့အစည်းတွေနောက်သူတို့နဲ့ဆက်သွယ်ရှိတဲ့အဖွဲ့အစည်းတွေဆက်လက်မကျူးကျော်လာနိုင်အောင်မကျူးလုံနိုင်အောင်ဟန်တာပြဖို့နောက်ရှိကြတဲ့စစ်တပ်ကအထောက်အထားတွေကိုလည်းမဖြည့်ဆည်းပြဖို့ ောက်ပြီးအရင်ပေါ်မှုဖြစ်စင်းရခက်လာအောင်ပြဿနာပုံမှုမချက်ပြမှုစားတဲ့အချက်တွေတဲ့အဲ့ဟာကိုပဲတောင်းဆိုထားတာအာ provisional measures လာအဲ့လူပိဖို့ပဲအဓိကတောင်းဆိုထားတယ်လို့ကျွန်တော်နားလည်ပါတယ်ဒေါက်တာမြင့်နံဘုရားမှာပြောဆိုတော့အဲ့ဟာရရှင်လိုက်နာခွေစိတ်မခိဘူးလို့ကျွန်တော်ထင်ပါတယ်ကျွန်တော်အမိနဲ့ဒီကပြင်မချအောင်တမ်းနေပြီဘုရားတက်တဲ့ဟန်ဒေါက်တာရဲ့ချက်စင်းနဲ့ဟန်တာတွေကိုအပြပြတ်နာပူကြီးခေါလောင်မလို့ဖို့ဆိုတာကြပ်ချက် provisional measures မှာအဲ့ဒါပဲအဓိကဖြစ်တယ်လို့ကျွန်တော်နားလည်ပါတယ်အဲ့ဒါစိတ်လိုက်နာဖို့မခိဘူးလို့ကျွန်တော်ထင်ပါတယ်တကယ်လို့လိုက်နာရမယ်လို့ချက်မှတ်ခဲ့ရင
်ဟုတ်ကဲ့ဒီ
ကြောင့်ရတယ်လို့ပြနာမှုရှိလဲဆန်းနေမှာဖြစ်ပါလိမ့်မယ်
ဟုတ်ကဲ့ကျွန်တော်နောက်တစ်ချက်ဥကြောဆောင်လမ်းပေးချင်တာကဒီအချက်လက်တွေနဲ့ပတ်သက်လို့ဆွဲချက်ပေါ့နော်အခုဆွဲချက်ဒီမှာကုလသမဂ္ဂရဲ့အစီရင်ခံစာတွေ UIC ရဲ့အစီရင်ခံစာတွေလူခွင့်အဖွဲ့ရဲ့အစီရင်ခံစာတွေကိုအဓိကကူကားထားပါတယ်အဲ့တော့ပြောရမဆိုရင်ဒီအစီရင်ခံစာတွေနဲ့ပတ်သက်ပြီးတော့မြန်မာအစိုးရကအရင်ကတုံ့ပြန်ခဲ့ပြီးသားပါခုနဆိုလိုတာဒါခြေကားလုံးနဲ့တစ်ဖက်သက်ဆန်နဲ့ဒါအမြင်မျိုးတုံ့ပြန်ခဲ့ပြီးသားဒါပေမဲ့ဒီတရားရုံးမှာဒီလိုတုံ့ပြန်ချက်တွေနဲ့အလုပ်ဖြစ်ပါမလားဥကြောဆောင်လမ်းမြင်သိချင်ပါတယ်
ဟုတ်ကဲ့အဲ့ဒါမြန်မာဘက်ကအနေနဲ့ကုကန်ခြေပန်းရကိကြဖြစ်ပါတယ်အဲ့ကုလသမဂ္ဂရအရှင်ခဏရဒါ witness accounts တဲ့ narrative တွေ statement တွေဖြစ်ဆိုချက်တွေဘယ်လိုဖြစ်ခဲ့ပါလဲဘယ်လိုဖြစ်ခဲ့ပါလဲပြောတဲ့ကိစ္စတွေကိုသူတို့အဓိကအဖြစ်ခြေခဏရဒီမြန်မာဘက်ကအနေနဲ့ပြောပါတယ်ဒါ facts မဟုတ်ဘူးဒါ narrative တွေဖြစ်တယ်ဆိုတော့ဒါတွေက admissible ဖြစ်မလားသက်သေကံဝင်မလားတယောက်ဒီတရားရုံးကဒါသက်သေကံဝင်တဲ့အထောက်အထားတွေ witness တွေအချင်းနဲ့လက်ခံလားဆိုတော့ပြည်သူ့ရဲ့စဉ်းစားမှုထင်ပါတယ်ဥပဒေကြောင့်အလားအလာကိုလည်းပဲဒါဥပဒေဆရာပဲသိပါလိမ့်မယ်ခင
်ဗျဟုတ်ကဲ့ကျွန်တော်ဦးဒေါက်တာမြင့်ဆန်မေးချင်ပါတယ်ခုနက
ကျွန်တော
်ဟုတ်ကဲ့ကျွန်တော်မြေးသွားသလိုပါပဲရှေ့မှာတကယ်တမ်းပြောရင်ကုလသမဂ္ဂစီရင်စာနဲ့ပတ်သက်ပြီးတော့မြန်မာဆွေးကတုံ့ပြန်ခဲ့ပြီးသားပါဒီတုံ့ပြန်ချက်တင်နေပဲဆက်ပြီးတော့တုံ့ပြန်မယ်ဆိုရင်လုံးဖြစ်ပါမလားဒီတရားရုံးမှာ
အဲ့တော့အဲ့ဒါကတုံ့ပြန်နေဆိုတာကနကို IC ကစီရင်ခံစာပြင်ဆင်တော့သူ statement တော့ဖတ်ရမယ်စီရင်ခံစာတော့ဟို report ပေါ်လေဆာမင်းကခုနေအားရှိတယ်လို့ပြောတယ်ကျွန်တော်ဘယ်ရင်တော့ရေးတဲ့ပဲကြားဝင်ခွန်မြန်တဲ့တော့တော့ဖတ်ဘူးပါဘူးဒါမှနိုင်ပြောတာသူတော့လေအချင်းချင်းကဖြစ်တာတော့ဖတ်ဘူးတယ်အဲ့တော့ဆာဟုတ်ကလည်းခွန်မြန်ကဆာမင်းကခုနေအားပြင်အောင်လုပ်ဖို့တော်တော်ကင်းနေတယ်အဲ့တော့အဲ့ဒါဟိုမဟုတ်ဘူးတစ်ခုမှမဟုတ်ဘူးလို့ပြောရင်တော့ဒါကိုယ့်ဘက်ကစွပြောတဲ့သဘောမျိုးလို့တို့ကိုယူဆနိုင်တယ်ဘလုံးလုံးဆိုတော့သူတို့ကိုယ်တိုင်ပြောတယ်နှစ်နှစ်ကြာသူကနာလို့ပြီးတော့မှသူတို့ရေးထားတဲ့ထက်မှလည်းပါပါတယ်ဘယ်သူမှနှခါပြန်မမေးဘူးနောက်ပြီးတော့ဒီကြအောင်သူတို့နီးမျိုးမျိုးနဲ့သူတို့ဆက်တယ်လို့ပြောတယ်နောက်ပြီးထပ်တောင်းတာကအဲ့တော့အဲ့ဒါနဲ့ပတ်သက်လို့ဟို ICJ ကလက်ခံတယ်လက်ခံမှုဆိုတော့ဒါကျွန်တော်အမြင်မဟုတ်ပါဘူးအဖြစ်ချက်ကိုပြောရတယ် ICJ ဒီကုလသမဂ္ဂရဲ့ဖွဲ့စည်းတစ်ခုဖြစ်တယ်ဟိုကလည်းကုလသမဂ္ဂကဖွဲ့စည်းခဲ့တဲ့ကော်မရှင်ပဲနောက်ပြီးသူတို့ကျွန်တော်သူတို့ဘက်ကလိုက်ပြောတာမဟုတ်ဘူးနော်သူတို့ICJ မှာဒါတွေကပြောတာကဒီမြန်မာဘက်ကပြောရမှာကိုသူတို့ကြိုတင်ခံမှန်းပြီးသူတို့ပြန်ဆိုတင်ခြေပထားတယ်လို့ခေါ်ခြင်းခေါ်နိုင်တယ်။ဘာလဲဆိုလို့ရှိရင်ကော်မရှင်ရှိခုဖွဲ့ပြီးပါပြီတဲ့ရှိခုမှတခုမှတယောက်ဘလူတယောက်တရားဟိုမှာတာဝန်ရှိတယ်လို့ဆုံးဖြတ်ခြင်းမရှိဘူး။ဘာမှတပ်ပနာမရှိဘူး။အကုန်လုံးချက်ကားနေတာဒါမှမဟုတ်လေကွင်းလုံးချွတ်လွတ်ပေးတဲ့သဘောမျိုးပဲရှိတယ်လို့ကျွန်တော်ရှိခုမှတော့မသိဘူးကျွန်တော်သိတာကကော်ဖီအန်ဒန်ကော်မရှင်တီဟိုအိုတီလေအဲ့ဒါကိုအဲ့တော့အဲ့ဒါတွေကိုခိုင်လုံတဲ့ reliable မဖြစ်ဘူးပါလေဒါကိုပြည်သားလို့မရဘူးမြန်မာလည်းအဲ့လိုပြောပါရင်ကျွန်တော်တို့ဖွဲ့နေပါပြီလုတ်ခဲ့ပါပြီဆက်လက်လက်လုတ်ပါမယ်လို့ဘူးလို့ပြောခြင်းပြောပါလိမ့်မယ်အဲ့တော့အဲ့ဒါကတော့သူတို့တုံ့ပြန်ချက်ပါဟုတ်ကဲ
့ဟုတ်ကဲ့အခုနောက်ထပ်စွဲချက်ထဲမှာပြောရမယ်ဆိုရင်မြန်မာအစိုးရဘက်ကအာဏာပိုင်နေလုတ်တဲ့ကိစ္စဥမာတလောကဆိုရင်ဖက်အားမှာတင်ထားတဲ့ဓာတ်ပုံကဒေါန်ဆန်းစုကြည်နဲ့ဒီအစိုးရဖွဲ့ကဗိုလ်ချုပ်သုံးပြုံးရည်ပြီးတော့ we stand with you ဆိုတဲ့ဟာမျိုးတင်ထားတယ်ဒါကူထောက်ပြီးတော့ပြောတာဆိုတာတွေဆွဆွဲတာတွေရှိပါတယ်အလားတူပဲဒီ state councilor site ပေါ်ကနေပြီးတော့ရေးတဲ့ဟာတွေနဲ့ပတ်သက်ပြီးတော့ဆွဆွဲတာတွေရှိပါတယ်အခုတကယ်ပြောရမဆိုရင်တော့အခုနောက်ပိုင်းမှာဒေါန်ဆန်းစုကြည်ထောက်ခံရေးလူလှုပ်ရှားမှုတွေတော်များလည်းဖြစ်နေတယ်အဲ့တော့ဒီလူတို့ရဲ့တုံ့ပြန်ချက်တွေကသွားပြီးတော့အဲ့တရားရုံးမှာထင်ဟနိုင်ပါလားဒေါက်တာမြစ်ဆန်အမြင်သိချင်ပါတယ်
အဲ့တော့တခုကျွန်တော်ပြောမယ်ဆွဲချက်ဆိုရင်အသုံးလုံးကိုကျွန်တော်ဖိတ်နှစ်ချိုက်ဘူးဖိတ်ဘောမတူကြဘူးဆွဲချက်ဆိုတာကပြည်ပြင်းဥပဒေနဲ့တုံးမယ်ဆိုလို့ရှိရင်ဒီတရားမဥပဒေရောရာဇဝတ်ဥပဒေရောဆွဲရဆွဲချက်ဆိုတာတဲ့ accuse ပေါ့လေဟိုအောင်ကျွန်တော်ကြိုက်တဲ့အသုံးလုံးကအမှုဖွင့်တိုင်တိုင်းနဲ့သူက instituting the charge ကတနည်းအားဖြင့်ဆွဲချက်ကိုပြန် charge လို့ CHARG charge လို့ဒီတော့ရာဇဝတ်မှာပြောနိုင်တယ်အဲ့တော့အဲ့တော့ strategy လို့ပြောတာလေ institution of proceeding အမှုဖွင့်တိုင်ကြားတယ်ဒါမှမဟုတ် ICJ မှာအမှုဖွင့်တယ်လို့ပြန်ပြီးသုံးကြတယ်ခုနကဓာတ်ပုံငွေတွေတင်တယ်ဆိုတော့ဓာတ်ပုံတင်တာကတော့ပိတ်ပြီးတော့သက်သေတာကအရာတော့ပိတ်ခိုင်လုံတဲ့အမှုဓာတ်ပုံက
do we stand with you sir do sa su ji tan da le houche ma houm me ma houp ba wu do la ong su ji tan da mu ba wu ho di ai ba ba de sit bu jou ji nya le tin da mu tru ho thauk kha me lu le ga tin da ai la ko tin pya bi yo mo ba ko ma le da ha pu bong so yan mu shi de sa ba da lo
ကျွန်တော်တစ်ချက်မေးတာကကျွန်တော်လူတို့ရဲ့ intent ပေါ့နော်လူတို့ရဲ့လှုံ့ဆော်မှုလူတို့ရဲ့စိတ်ဆော်မှုဆိုတာဟော
โอ
เคကျွန်တော်အဓိကလူတို့ရဲ့တုံ့ပြန်မှုပေါ့ဒီဥပမာဆိုရင်သူတို့ဘက်ကတင်တာ Ranger Muslim တွေနဲ့ပတ်သက်လို့လူတို့ရဲ့တုံ့ပြန်မှုအမုန်းတရားတွေဖြစ်နေတာတွေဒါတွေကိုသူတို့ကထောက်ပြတယ်အဲ့တော့အခုလက်ရှိလုံနေတဲ့ဖြစ်နေတဲ့လူတို့ရဲ့တုံ့ပြန်မှုကသွားပြီးတက်ရောက်နိုင်ပါလားအဲ့ဒါကိုမေးတာပါ
အခုကတော့ထောက်ခံမှုဆိုတာဒေါ်စန်းစုကြည်ကိုထောက်ခံတယ်လို့ပြောတာကတော့ဝင်ကြမုန်းတိတယ်လို့ပြောတာမဟုတ်ဘူးထင်တယ်အဲ့ဒါဒါပေမဲ့အရင်တုန်းကသူပြောတဲ့တာဒကကဒီဌာနဆိုင်ရာပုဂ္ဂိုလ်တွေမဟုတ်တော့လဲနော်စိတ်တမ်းပုဂ္ဂိုလ်တွေမဟုတ်တော့လဲဟုတ်တယ်လို့လည်းတနည်းအားဖြင့်ပြောထားတာရှိပါတယ်ဆိုတော့လေဒီ Facebook တို့ဘာလို့မှအမုန်းတရားတွေဖြစ်နေတာကို discourage မလုပ်ဘူးတူကိုယ်တိုင်အဓိကပါဝင်တဲ့ပုဂ္ဂိုလ်တွေတိုင်မလုံးစုံသည့်တိုင်အလပါအစိုးရပို့ဆိုပါတော့လေသူတို့ဒါကိုမပိတ်ပင်ဘူးဟိုအားပေးအားမြောက်မလုပ်ရင်တောင်မှ discourage ဆိုရဲတားမြစ်ခြင်းအဲမရှိခဲ့ဘူးဆိုတဲ့သဘောကိုပြောပါတယ်ခင်ဗျအဲ့ဒါကတော့သူတို့ပြောတာပါဟုတ်ကဲ့
ကျွန်တော်အငယ်ဦးကျော်ဟုတ်ကဲ့အဲ့ဒါလေးကျွန်တော်နှစ်ချုပ်လေးပြောပြပါဟုတ်ကဲ့ဦးကျော်စံသာ
ကျွန်တော်အမြင်ကတော့ဒီထောက်ခံဆန္ဒပြပွဲလုတ်တဲ့လူတွေဟာအထူးသတိထားဖို့လိုအပ်တယ်လို့ထင်ပါတယ်။သူတို့ရဲ့ထောက်ခံဆန္ဒပြပွဲကိုဗမာပြည်မှာအရင်တုန်းကလုပ်နေတဲ့ထောက်ခံဆန္ဒပြပွဲ၊လူမှုဆန္ဒပြပွဲတော်တော်များများမှာအမျိုးသားရေးအစွန်းရောက်တွေ၊ဘာသာရေးအစွန်းရောက်တွေရဲ့မုန်းတရားတွေနဲ့လုခဲ့တဲ့ကိစ္စတွေအများကြီးရှိပါရဲ့။ဒီကိစ္စတွေကိုအစိုးရကမဟန်တားခဲ့ဘူးလို့ပြောခဲ့တယ်။အခုဒေါက်တာဆန်းစုကြည်ကိုထောက်ခံတဲ့ Wisdom with you လုပ်လာတဲ့အခါမှာတော့ခုနကဒေါက်တာမြင့်ဆန်းပြောသလိုဒီတရားရုံးမှာအစဉ်ပြေဖို့ပြောရတဲ့သဘောမျိုးထောက်မှာဆွေးနွေးတော့သိမဆိုးလာဘူးသို့တော်လည်းပဲဆန္ဒပြပြီးဆောင်းထဲမှာဆွေးနွေးထားတဲ့ခေတ်ကတော့သူတို့ရဲ့ဆန္ဒစောပြီးတော့အဲ့လိုဖိလိုက်မှန်မှာပြောဆိုမှုတွေအမျိုးသားရေးအလွန်အကျွံပြောဆိုမှုတွေသုံးရဆွေးနွေးတော့အင်မတန်အန္တရာယ်ကြီးတဲ့တိုင်းပြည်တွေလည်းအန္တရာယ်ကြီးတဲ့ညီမစုနိုင်တဲ့လှုပ်ရှားမှုလို့ကျွန်တော်သုံးသပ်လို့ပါတယ်
။ဟုတ်ကဲ့ခင်ဗျာဒါရိုက်လီလိုက်အစီအစဉ်ကျွန်တော်တို့အချိန်လေးစီသွားလို့ပါ။ပါဝင်ဆွေးနွေးပေးတဲ့ဒေါက်တာမြစ်ဆန်နဲ့ဦးကျော်စံသာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်တို့အစီအစဉ်ဒီမှာပဲညနာခွင့်ပေးပ
ါ။ကိုတားညုံတင်ဆက်ပေးတဲ့ဒါရိုက်လီလိုက်အစီအစဉ်ကိုပြန်လည်နားဆင်ကြရတာပါ။အင်္ဂါနဲ့စနေနေ့ညတိုင်းမှာအသစ်ထုတ်လွှင့်ပေးတဲ့ဒီဒါရိုက်လီလိုက်အစီအစဉ်မှာလည်းပါဝင်ဆွေးနွေးနိုင်ပါတယ်။ပါဝင်ဆွေးနွေးလို့ရင်ဆက်သွယ်ဖို့ဖုန်းနံပါတ်က0239238255လေးဖြစ်ပြီးအီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ဒီနေ့သူယုံကြည်ရာအစီအစဉ်မှာတော့နေပညာတက္ကသိုလ်စက်မှုအင်ဂျင်နီယာဌာနကဆရာစီသူညွင်းရဲ့ယုံကြည်ရာကိုနားဆင်ရပါမယ်။မတ်မိုးဖြူကစီစဉ်တင်ဆက်ပေးထားပါတယ်ခင်ဗျာ
။ကျွန်တော်ပြောချင်တာကတော့တယောက်ရဲ့တန်ဖိုးပေါ့ဒီတော့တံဘူးလို့ပြောလိုက်တဲ့ design နဲ့ကျွန်တော်ကဘာလို့သတိရလဲဆိုတော့ကျွန်တော်တို့ချစ်ခင်ကြည်ညိုရတဲ့ဇာတိဆရာကြီးမမတင်အောင်ရဲ့နောက်ဆုံးခရီးမှာပြခဲ့တဲ့အဲ့ဒီရက်တောင်လေးမှာရေးထားတဲ့စာသားလေးကိုကျွန်တော်ကသွားပြီးတော့သတိရပါတယ်ဒီစာသားလေးကပါလဲဆိုတော့လူတယောက်ရဲ့တံဘူးဟာသူဖြတ်တန်းကျော်လွှားနေရတဲ့ခေကြီးကသူပခုံးပေါ်ပြင်းပြီးလိုက်တဲ့တမန်ပြီးတာဝန်ကိုသူဘလောက်ချိန်ဝင်ခဲ့တယ်ဆိုတာနဲ့အိုင်းတရမှာပဲလို့ဆရာကမှားခဲ့ပါတယ်လူတယောက်ရဲ့တန်ဖိုးဟာဘယ်ပေါ်မှာမူတည်နေတာလဲလို့ကျွန်တော်တို့စဉ်းစားလိုက်တဲ့အခါမှာသူဖြတ်တန်းကျော်လွှားနေရတဲ့အဲ့ဒီခေတ်ကြီးကသူပခုံးပေါ်ကြာလာတဲ့ဒီတာဝန်တွေကိုသူဘလောက်ချိန်ဝင်ခဲ့တယ်ဆိုတာကျွန်တော်ကဒါကိုမှတ်မိပါတယ်ဒီတော့တမိုင်းမိတောင်ရင်ဆိုတာဟာလူတိုင်းလူတိုင်းရဲ့အခုံးလေးပေါ်မှာရှိနေကြတာပါဒါပေမဲ့လည်းတချို့ကတော့ဒီတမိုင်းမိတောင်ရင်ကြီးကိုချီချီနက်နက်ခံယူလိုက်တာရှိတယ်လို့တချို့ကျတော့လည်းဒါကိုကြောင်လွှဲပြီးတော့မခံယူပဲหนีလိုက်ကြတာတွေလည်းရှိကြတာပါပဲဥပမာကျွန်တော်ဆိုရင်ဘာကောချစ်စစ်ရှိလူအရေးတော်ပုံကာလကတန်းတဲ့အခါမှာအဲ့ဒီအချိန်ကကျွန်တော်ဟာကျောင်းသားတယောက်လည်းဖြစ်နေခဲ့တယ်။နောက်တခါစာပေရေးဖွဲ့တဲ့သူတယောက်လည်းဖြစ်နေခဲ့ပါတယ်။ ဒါပေမဲ့အချိန်မှာကျွန်တော်ကစာပေရေးဖွဲ့တဲ့သူတယောက်လောက်ရမယ်လောက်တယ်ဟိုကျွန်တော်လုပ်ခဲ့ပါတယ်အဲ့ဒါကိုတာဝန်လို့ပြောရင်လည်းရမလားတော့မသိဘူးပေါ့ဗျာအဲ့နိုင်ဘလောက်ကျွန်တော်နိုင်တဲ့ဘက်ကလုပ်ခဲ့တယ်ဒါပေမဲ့အဲ့ဒီလုပ်ခဲ့တာတွေကဘလောက်ထိခြေပြွန်ခဲ့တယ်လဲမခြေပြွန်တယ်လဲဆိုတာကိုကျွန်တော်မဆုံးဖြတ်နိုင်ဘူးပေါ့ဒါကအမိုင်းကဆုံးဖြတ်ရမှာဟုတ်တယ်လေကျွန်တော်ဘဝကြီးဆောင်မှာအခက်အခဲတွေအတားအဆီးတွေအများကြီးကြုံခဲ့ရပါတယ်အဲ့တော့ဒီလိုကြုံခဲ့ရတဲ့အတွက်ကိုကျွန်တော်အနေနဲ့ဘုံယူဝင်ကြားစရာအကြောင်းမရှိသလိုနောင်နာရစရာအကြောင်းလည်းမရှိပါဘူးအားကြောင့်လဲဆိုတော့ကျွန်တော်တို့ဟာအသက်ရှင်နေတဲ့ကျွန်တော်တို့ပခုံးပေါ်မှာကြာလာတဲ့တာဝန်တွေကိုအသေးမချင်းချမ်းဆောင်နေရအောင်ပါပဲလို့ကျွန်တော်ကယုံကြည်ထားပါတယ်ဒီတည်းလေဒီလိုပေးဆက်ခဲ့ရတဲ့အတွက်လေဒါကူမှရရကောင်းလေရလို့အင်းလေတက်စ်ဒေါင်းဆိုစရာမရှိပါဘူးကိုထန်းဆောင်ရမယ်တာဝန်ကိုကိုနိုင်လည်းကြီးလည်းကြာရနေရကနေပြီးတော့အလို့ခန်းကန်လာကနေပဲဖြစ်ဖြစ်ထန်းဆောင်လိုက်ရပြီဆိုရင်ကျွန်တော်တို့အနေနဲ့ဒီနေ့မှာအခုလေကျွန်တော်အနေနဲ့တက္ကသိုလ်မှာဆရာတယောက်အနေနဲ့စာရေးသင်ကြားပေးနေရင်တစ်ခါကလည်းအမှုပညာတွေကိုဖန်တီးပေးနေတာပါပဲ။ဒါကလည်းအမိုင်းကပေးလာတဲ့တာဝန်တွေကိုကျွန်တော်တက်ဆွမ်းသမျှစောင့်ရနေတာလို့ခံယူထားပါတယ်။ကျွန်တော်ပင်ပေးလိုက်တဲ့တပည့်တွေကကျွန်တော်တိုင်းပြည်အတွက်ပြန်လည်ပေးဆက်နိုင်တဲ့လူတွေဖြစ်လာခဲ့ရင်ကျွန်တော်ဖန်တီးလိုက်တဲ့ကျွန်တော်အမှုပညာတွေကလူတွေအတွက်အစိတ်အတော့တွေဖြစ်မလာဘူးဆိုရင်ကျွန်တော်အနေနဲ့ကျင့်တတ်နေမှာဖြစ်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်
ဖီယိုအမေရိကန်တန်ကအစီအစဉ်တွေကိုဆက်ပြီးတင်ဆက်ပေးနေပါတယ်။အခုဗိုလ်တော်နေ့မနေ့ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနားရီအစီအစဉ်အစအဆုံးကိုမနေ့၈နိုင်ကနေ၉နိုင်အထိလိုင်းတူမီတာ20 kHz 15.33 ည၊လိုင်းတူမီတာ25 kHz 11.83 ည၊လိုင်းတူမီတာ32 kHz 9.335 တွေကနေပြန်လည်နားဆင်နိုင်ပါတယ်ခင်ဗျာ။ဂူရောဒီကနေ့မနေ့ဖက်နောက်ဆုံးရသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်ကကြီးညာပေးပါမှာခင်ဗျာ။
မြန်မာနိုင်ငံဟာလူမျိုးရုံးသက်ပြတ်မှုတမ်းမြေရေးဆိုင်ရာနိုင်ငံတကာဥပဒေကိုချိုးဖောက်တယ်ဆိုတဲ့ ICJ နိုင်ငံတကာတရားရုံးမှာတရားစွဲထားတဲ့အမှုကိုမနေ့ဒီဇင်ဘာ10ရက်နေ့ကစတင်ကြားနာတာမှာဆွဲချက်တင်ထားတဲ့ကမ်ဘီယာအစိုးရဘက်ကစတင်ထွက်ဆိုခဲ့ပြီးဒီကနေ့ဒီဇင်ဘာ17ရက်နေ့မှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ကခုခံချေပွားဖို့ရှိပါတယ်မြန်မာကိုယ်စားလှယ်အဖွဲ့အနေနဲ့ဘယ်လိုခုခံကာကွယ်သွားမယ်ဆိုတဲ့အသေးစိတ်အချက်အလက်တွေကိုတော့မသိရသေးပါဘူးရိုဟင်ဂျာတွေအပေါ်ကျွလွန်တဲ့လူခွင့်ရချိုးဖောက်မှုတွေကိုလူမျိုးရုံးတပ်ဖြတ်မှုအဖြစ်နိုင်ငံတရားရုံးကသတ်မှတ်ဖို့တရားလိုအဖြစ်တိုင်ကြားထားတဲ့ဂမ်ဘီယာနိုင်ငံကတိုက်တွန်းလိုက်ပါတယ်နိုင်ငံတကာမှာတာဝန်ရှိတဲ့အတိုင်းဆောင်ရွက်ခဲ့တဲ့လုပ်ရအဖြစ်နဲ့လဲဂမ်ဘီယာတရားရေးဝန်ကြီးအဘူဘကာတမ်ပါရူးက ICJ မှာတရား ICJ ကြားနာမှုတွေစတင်တဲ့မနေ့ကပြောကြားလိုက်တာဖြစ်ပါတယ်မြန်မာနိုင်ငံမှာဆိုးဝါးလာတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့အကျင့်ပြတ်ချဆမှုတွေအတွက်တာဝန်ရှိတယ်ဆိုပြီးတမတော်ကာကွယ်ရေးဦးစီးချုပ်နဲ့ဒုတိယတမတော်ကာကွယ်ရေးဦးစီးချုပ်အပါအဝင်တမတော်အရာရှိကြီး၄ဦးကိုအမေရိကန်ဗဏ္ဍာရေးဝန်ကြီးဌာနကတန်ခတ်အရေးယူလိုက်ပါတယ်။ဗိုလ်ချုပ်မူကြီးမေအောင်လှိုင်ဒုတိယဗိုလ်ချုပ်မူကြီးဆိုဝင်းအမတ်69ခြေလင်းတမမှုဗိုလ်ချုပ်တန်ဦးနဲ့အမတ်33ခြေလင်းတမမှုဗိုလ်ချုပ်အောင်အောင်တို့ဟာရခိုင်ပြည်နယ်နဲ့တခြားတိုင်းဒေသတွေကလူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိတယ်ဆိုပြီး Global Magnitsky Human Rights Accountability အဲ့လိုခေါ်တဲ့ကမ္ဘာလုံးဆိုင်ရာလူခွင့်ရေးချိုးဖောက်မှုဥပဒေအရဒီဇင်ဘာ10ရက်နေ့နိုင်ငံတကာလူခွင့်ရေးနေ့မှာတန်ခတ်အရေးယူမှုတွေချမှတ်လိုက်တာဖြစ်ပါတယ
်။ဒီကနေ့နောက်ဆုံးဝင်းလိုင်းကကြေညာပေးခဲ့တာပါ။ဟိုတိုင်းနေမနက်ခင်းဒီမနက်အတွက်အစီအစဉ်ထုတ်လွှင့်ရေးမှုက Mike Engine နိုင်ဖြစ်ပြီး Engineer ကတော့ Daryl Smith ဖြစ်ပါတယ်ကျွန်တော်ကတော့ Yemin Thor ပါ VOE ကိုနားဆင်တဲ့အတွက်ကျေးဇူးပါတောတက်ရှင်များနဲ့တူပါမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ
This program has come to you from the Voice of America, Washington.